to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်မေလ29ရက်ဗုဒ္ဓဟူးနေ့ညဖက်9:00နာရီနဲ့10:00နာရီအစီအစဉ်တွေစတင်ထုတ်လွှင့်ပေးနေပါပြီ။ဒိုင်းတိုမီတာ1925 30နဲ့ VOA ရဲ့ Facebook စာမျက်နှာကနေတိုက်ရိုက်ခံယူနာဆင်နိုင်ပါတယ်ရှင်။ဒီမှာနောက်လာပါအခုညပိုင်းအစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။ကျွန်တော်အောင်လင်ဦးပါ။ဒီညနားဆင်ရမယ့်သတင်းတွေမှာတော့အမေရိကန်ရွေးကောက်ပွဲမှာရုရှားရဲ့ဂျောင်းဝယ်စစ်ပတ်မှုတွေကိုစုံစမ်းစစ်ဆေးခဲ့တဲ့ပတ်သက်လို့သူစုံစမ်းရေးမှူးရောဘတ်မူလာမကြာခင်နိုင်ငံမှာပြောဖို့ရှိပါရဲ့။ရခိုင်နဲ့နှကိုင်တပ်ဖွဲ့ AA နဲ့တိုက်ပွဲတွေအတွင်းမြန်မာစစ်တပ်ကစစ်ရဆုံးမှုတွေကျူးလွန်နေတဲ့အကြောင်းနိုင်ငံကလူ့ကွင်ရေးလှုပ်ရှားမှုဖွဲ့ Amnesty International ရဲ့အစီရင်ခံစာတက်ကဖော်ပြပါရဲ့။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံကသတင်းတွေကိုမမျှတစင်အောင်နဲ့တူချင်ညာမှာပါ
။ကောင်းပါပြီရှင်။ရခိုင်ပြည်နယ်တွင်စစ်ဆင်ရေးတွေမှာမြန်မာစစ်တပ်ကစစ်ရဆုံးမှုတွေကိုကျူးလွန်နေတဲ့ဆိုပြီး Amnesty International ကဝေဖန်လိုက်တဲ့သတင်းမှာကြားမှာကတော့
အဲ့ဆိုင်တဲ့နေရာမှာကျွန်တော်တို့အာရူအီတိုင်းနဲ့ဒီလိုအင်ဂျင်နီယာတိုင်းနဲ့ကျွန်တော်တို့ဒီဖိုင်နာပြတ်မတည်ဘူးလားသူတို့။ဆောင်ရွက်လို့
တက်မရော်တဲ့တင်းမှာပြန်ကြားရေးကတာဝန်ရှိသူဦးပြောသွားတာပါရှင်။အပြည့်စုံကတော့မကြခင်ကြားမှာပါ။ဒီနောက်မှာတော့ရခိုင်ပြည်နယ်မြောက်ပိုင်းအင်းတင်ရွာနာကမွတ်စလင်ရွာသားဆယောက်ကိုဥပဒေမဲ့တပ်ဖြတ်မှုမှာတာဝန်ရှိတဲ့တက်မရော်သားတွေကိုကာကွယ်ရေးဦးစီးချုပ်အမိန့်နဲ့ပြန်လွှတ်ခဲ့တာဆိုတဲ့တဲ့တင်းမှာပြန်ကြားရေးတာဝန်ရှိသူရဲ့ပြောဆိုချက်ကျောင်းမြတ်မူဝါဒပေါ်ထွက်လာရေးကျောင်းမြတ်ကဏ္ဍမူဝါဒအထောက်အကူပြုကော်မတီမြန်မာနိုင်ငံမျိုးကြီးတချို့မှအလုံယုံဆွေးနွေးပွဲတွေကျင်းပတဲ့တဲ့တွေကိုကြားဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ငံမှာတော့ပတ်စင်ကဏ္ဍတွေဖြစ်တဲ့လူလူနဲ့ဂျမားရေးဦးကျော်စံသားရဲ့မြန်မာအရေးတုံ့တက်ချက်နဲ့အာကစားတဲ့တွင်လွှာတွေကိုတင်ပြသွားဖို့ရှိပါတယ်။ခုအရင်ဆုံးတော့ဒီကနေ့ညဖက်ထိတ်တန့်ရောက်တဲ့တွင်တွေကိုကောင်းလင်းဦးနဲ့မမသိန်းအောင်တို့ကပြောပြပေးပါအောင်ရှင်
။2016 American သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဂျောင်းဝယ်စစ်ပတ်မှုတွေပေါ်22လကြာစုံစမ်းစစ်ဆေးမှုတွေနဲ့ပတ်သက်လို့သူစုံစမ်းရေးမှုရောဘတ်မူလာမကြခင်နိုင်ရိုင်းမှာပြောဆိုမှုရှိနေပါတယ်။သူစုံစမ်းရေးမှုဟာသမ္မတဒေါ်နယ်ထရန့်ပေါ်ပြစ်မှု၃ခုနဲ့ရေးယူဖို့ပြင်ဆင်ခဲ့ပေမဲ့နောက်ပိုင်းမှာပြတ်ပြတ်ခဲ့တယ်ဆိုပြီးစာရေးဆရာမိုက်ကယ်ဝုဖ်ရဲ့စာအုပ်တင်မှာပေါ်ပြထားတဲ့အကြောင်းတကားရည်သတင်းစာကဖော်ပြခဲ့ပြီးနောက်မှာပဲအခုလိုအများပြည်သူရှင်းမောက်ပြောဆိုမှုစီစဉ်မဲ့အကြောင်းတရားရေးဌာနကကြေညာလိုက်တာပါ။သူစုံစမ်းရေးမှုရဲ့ပြောခွင့်ရသူကတော့သတင်းစာကကိုကဖော်ပြခဲ့တဲ့မှတ်တမ်းဟာမရှိခဲ့ဘူးတဲ့အကြောင်းပြောဆိုခဲ့ပါတယ်။သူစုံစမ်းစစ်ဆေးမှုကတော့စုံစမ်းမှုတွေမလာမှာအဆုံးသတ်ခဲ့ပြီးတဲ့နောက်2016သမ္မတရွေးကောက်ပွဲမှာထရန့်နဲ့စီဝင်းဖော်ဝင်နေရုရှားနဲ့ပူးပေါင်းချက်စီခဲ့တဲ့အထောက်ထားမတွေ့ရတဲ့အကြောင်းပြောဆိုခဲ့တာပါဒါပေမဲ့လည်းတရားရေးလုပ်ငန်းတွေကိုသမ္မတကနှောက်ယှက်မှုရှိမရှိဆိုတာကိုတော့ဆုံးဖြတ်ချက်မချနိုင်တဲ့အကြောင်းလည်းပြောဆိုထားပါတယ
်အရဆိုပွားများပြည်ထောင်စု UAE ကမ်းလွန်မှာဒီလဇမိုင်းလုံးက United တင်မော်တွေကိုတိုက်ခိုက်မှုဟာအီရန်နိုင်ငံရဲ့လက်ချက်ဆိုတာသိချာတယ်လို့ရှိတဲ့အကြောင်းအမေရိကန်အမျိုးသားလူညုံရေးအကြံပေး John Bolton ကပြောဆိုလိုက်ပါတယ်။ဒေတာရင်းလူညုံရေးအတွက်အရေးကြီးတဲ့ကိစ္စတွေနဲ့ပတ်သက်လို့ဆွေးနွေးဖို့အဘူဒါဘီကိုရောက်ရှိစဉ်မနေ့ကသတင်းတောက်တွေကိုပြောဆိုရမှာဆွဆွဲချက်နဲ့ပတ်သက်လို့အသေးစိတ်ပြောမသွားပေမဲ့ United တင်မော်တွေဟာမြေမြုပ်မိုင်းတွေနဲ့တိုက်ခိုက်ခံရကြောင်းပြောဆိုခဲ့တာပါ။အီရန်နိုင်ငံကတော့တိုက်ခိုက်မှုဟာသူတို့လက်ချက်မဟုတ်ကြောင်းအစိုးပိုင်းမှကလေးကငင်းဆန်ထားတယ်လို့အမေရိကန်အမျိုးသားလူညုံရေးအကြံပေးရဲ့ပြောဆိုချက်ဟာအခြေမြစ်မရှိတယ်လို့အီရန်နိုင်ငံပေါ်ဝေဖန်နေကြတာဖြစ်တဲ့အတွက်မအံ့ဩဘူးဆိုပြီးတော့လေအီရန်နိုင်ငံဂျာယီဌာနပြောခွင့်ရအာဘတ်စ်မူဆာဗီကဒီကနေ့ပဲတုံ့ပြန်ခဲ့ပါတယ်အရှိလေပိုင်းဒေတာမှာအီရန်နိုင်ငံရဲ့အပြုအမူတွေပြောင်းလဲလာအောင်ဖိအားပေးတဲ့အနေနဲ့အီရန်နိုင်ငံရဲ့ရေနံထုတ်လုပ်မှုကိုလုံးဝဖြတ်တောက်ပစ်ဖို့နဲ့အီရန်နိုင်ငံရဲ့ချင်းချောက်မှုအနေကိုတုံ့ပြန်ဖို့ပင်လယ်ခွေ့ဒေတာကိုတက်အင်အား1500ထပ်မံဆီလွတ်မဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်မကြသေးခင်ကကြေညာပြီးတဲ့နောက်နှစ်နိုင်ငံအကြားတင်းမာမှုတွေကြီးထွားနေတာပါအီရန်နိုင်ငံဂျာယီဝန်ကြီးမိုဟာမက်ဂျာဗတ်ဇာရစ်ကတော့အမေရိကန်မျိုးသားလူညုံရေးအကြံပေးဘော်တန်နဲ့တခြားလူတွေဟာစစ်ကိုလူလားသူတွေအဖြစ်ဆွဆွဲပြီးသမရခမ်အစိုးရကအီရန်ပေါ်ပိတ်ဆို့တံခတ်အရေးယူတဲ့လုပ်ရက်ဟာစီးပွားရေးအရအကြမ်းဖက်ဝါဒကျင့်သုံးတာသာဖြစ်ကြောင်းပြောဆိုထားပါတယ
်။အမေရိကန်ဆိုရာအေဂျင်စီတွေကွန်ထရက်လုပ်ငန်းတွေနဲ့ကူညီထောက်ပံ့ထားတဲ့အဖွဲ့အစည်းတွေအနေနဲ့တရုတ်နိုင်ငံကဆက်သွယ်ရေးလုပ်ငန်းကြီးတစ်ခုဖြစ်တဲ့ Huawei ကုမ္ပဏီထုတ်ပစ္စည်းတွေကိုဝယ်ယူအသုံးမပြုရဖို့တားမြစ်တဲ့ဥပဒေဟာခြေကံဥပဒေနဲ့မညီကြောင်းစီရင်ဆုံးဖြတ်ဖို့အမေရိကန်ဖက်ဒရယ်တရားရုံးကို Huawei ကုမ္ပဏီကတိုက်တွန်းလိုက်ပါတယ်။မလာထဲမှာတရားစွဲထားတဲ့ Huawei ကုမ္ပဏီဘက်ကတရားရေးလုပ်ငန်းတွေမြင်းမြန်းဆန်းဆန်းအဆုံးသတ်နိုင်အောင်စီရင်ဆုံးဖြတ်ပြီးဖို့ကုမ္ပဏီရှင်းနေကတရားရုံးကိုမနေ့ကပဲရှောက်လေခဲ့တာပါအမေရိကန်ပြည်ထောင်စုရဲ့အမျိုးသားကာဝေး Everweber ပြတ်ထန်းချင်ဟာမျက်တမှုမရှိသလိုတရားရုံးတွေစစ်ဆေးတာလည်းမရှိကုမ္ပဏီဘက်ကခြေပောက်ခွင့်လည်းမရခဲ့ပဲ Congress ကလည်းအနေနဲ့အပြစ်ရှိကြောင်းဆုံးဖြတ်တာမတရားတဲ့အကြောင်းလည်းရှင်းနေကရှောက်လေခဲ့ပါတယ်ပြောဆိုတရားသူကြီးအနေနဲ့အငင်းပွားပြမလို့တဲ့အချက်လက်တွေပေါ်အခြေခံပြီးကုမ္ပဏီရဲ့လျှောက်လှဲချက်ကိုလက်ခံဖို့လဲတိုက်တွန်းထားပါတယ်။က ဟောဝေးကုမ္ပဏီနဲ့တရုတ်စိုးရတို့ကြားပတ်သက်မှုတွေကြောင့်လုံခြုံရေးအတွက်စိတ်မချဘူးဆိုတဲ့ဆွဆွဲချက်နဲ့အမေရိကန်လွှတ်တော်အမတ်တွေပြည်ရဲ့နေတဲ့ကာကွယ်ရေးအသုံးစီဥပဒေချင်းရေးဆွဲရမှာကန့်သက်ချက်ကိုထည့်သွင်းကြတာပါ။ဟောဝေးကုမ္ပဏီကတော့တရုတ်စိုးရရဲ့ထိန်းချုပ်မှုတစုံတရာမရှိတဲ့အကြောင်းညှင်းဆန်ထားပါတယ်။အမေရိကန်ရဲ့တာမြင့်ချက်ဟာကုမ္ပဏီနဲ့ဝန်ထမ်းတွေရဲ့ကုန်သိက္ခာကိုထိခိုက်စေပြီးရှိထားပြီးသား contract စာချုပ်တွေကိုထိခိုက်စေသလိုအမေရိကန်မှာလုပ်ငန်းတွေလုပ်ကင်နေတဲ့အခြေအနေတွေပေါ်ကြီးမားတဲ့ချင်းချမှုတွေဖြစ်တဲ့အကြောင်းလဲဟောဝေးကုမ္ပဏီကပြောဆိုထားပါတယ်
။ American ပြည်ထောင်စု Kansas ပြည်နယ်မှာမနေ့အင်္ဂါနေ့ကလေးစင်းနှောင်းတိုက်ခတ်တာကြောင့်တစ်ပင်တွေပြူလဲပြီးပြည်စစ်တပ်အားလိုက်တွေပြတ်တောက်ခဲ့ပါတယ်။ American အလဲပိုင်းမှာပြီးခဲ့တဲ့အပတ်ကလေးကပြင်းထန်တဲ့ရာသီဥတုနဲ့ကြုံတွေ့နေကြရတာဖြစ်ပြီးမနေ့က Kansas ပြည်နယ်မှာတိုက်ခတ်တဲ့လေဆင်နှောင်းကြောင့်လူ12ဦးဒဏ်ရာရခဲ့ပါတယ်။ Kansas ပြည်နယ်မြို့တော်လေဆိပ်ကိုခေတ္တပိတ်ထားရပြီးလေရင်ခီးစင်တွေကိုလည်းရွှေ့ဆိုင်းခဲ့ပါတယ်။လေဆင်နှောင်းတိုက်ခတ်နေတဲ့အချိန်မှာလည်းခီးသည်တွေကိုဘေးလွတ်ရာမှာခိုးလုံနိုင်ဖို့စီစဉ်ပေးခဲ့တာပါ။ American အနောက်အလယ်ပိုင်း Ohio နဲ့ Indiana ပြည်နယ်တွေမှာလည်းအပြင်းနဲ့လေဆင်နှောင်းတွေတိုက်ခတ်ခဲ့တာကြောင့်အနည်းဆုံးလူ2ဦးသေဆုံးပြီး130လောက်ဒဏ်ရာရခဲ့ပါတယ်။ Idaho ပြည်နယ်ကနေ Colorado ပြည်နယ်တစ်လျှောက်ပြည်နယ်၈ခုမှာတနင်္လာနေ့နှောင်းပိုင်းကစပြီးအင်္ဂါနေ့အထိလေဆင်နှောင်း55ခုလောက်တိုက်ခတ်ခဲ့တယ်လို့အမေရိကန်မိုးလေဝသဌာနကပြောပါတယ
်။ UAE American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ25 kHz 11965ဒိုင်နိုမီတာ32 kHz 930ညာဒိုင်နိုမီတာ51 kHz 585တို့ဖြင့်စနစ်တကျတွေမှာဒိုင်နိုမီတာ190 kHz 1505တို့ပြောထုတ်လည်ပေးပါရစေ
။ဒီအမေရိကန်တမြန်မာဝိုင်းစီစဉ်ရဲ့ဗုဒ္ဓနဲ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ဒီကလန်လက်ကန်တပ်ဖွဲ့ AA နဲ့တပ်ဖွဲ့တွေအတွင်းမြန်မာစစ်တပ်ကဆေးရဆုံးမှုတွေကျူးလွန်နေတဲ့အကြောင်းနိုင်ငံကလူ့ခွင့်ရေးလှုပ်ရှားမှုဖွဲ့ Amnesty International ရဲ့အစိုးရခန်းစာချက်ကဖော်ပြလိုက်ပါရဲ့ဇန်နဝါရီလ4ရက်နေ့လွတ်လပ်ရေးနေ့မှာရခိုင်တပ်မတော် AA ကရခိုင်ပြည်နယ်မှာရှိတဲ့ရဲကင်းစခန်းတစ်ချို့ကိုစီးနှင်တိုက်ခတ်ခဲ့ပြီးနောက်မြန်မာစိုးရရဲ့ခွင့်ပြုချက်အရစစ်တပ်ကလက်လံချေမုန်းတဲ့စစ်စင်ရေးတွေအတွင်းဥပဒေမဲ့တပ်ဖြတ်မှုဖမ်းဆီးမှုညှဉ်းပန်းနှိပ်စက်မှုတွေပါဝင်လူ့ခွင့်ရေးချုပ်ဖောက်မှုတွေကျူးလွန်နေတာဖြစ်ကြောင်းလည်းဖော်ပြထားပါဒီကိပြင်းကပြကြောပြန်စစ်စင်ရေးမှာမြန်မာစစ်တပ်အရသားတွေပေါ်ချင်းချောက်တဲ့လူရဲတွေကိုတပင်သက်သက်ကျူးလွန်နေတဲ့အကြောင်းလဲ Amnesty International အဖွဲ့ရဲ့အရှိန်အရှိတောင်အရှာဆရာဒါရိုက်တာ Nicholas Buckling ကဒီနေ့ထုတ်ပြန်တဲ့ကြေညာချက်မှာပြောဆိုထားပါတယ်။အေလနဲ့ကန်တပ်ဖွဲ့ဘက်ကလည်းအရသားတွေကိုဖမ်းဆီးရပါဝင်လူခွင့်ရေးချုပ်ဖောက်မှုတချို့ရှိခဲ့တဲ့အကြောင်းလဲဖော်ပြထားပါရန်ကုန်မြို့စင်းနေပေါ်ရက်ဆက်ကြမ်းကြုတ်တဲ့လူရဲတွေကျူးလွန်နေတာနှစ်နှစ်မပြည့်ခင်မှာပဲရခိုင်ပြည်နယ်မှာနောက်တစ်ရင်လူခွင့်ချုပ်ပေါမှုတွေကျူးလွန်နေတာဖြစ်တဲ့အကြောင်းလည်းပြောဆိုထားပါတယ်။2019ဩဂုတ်လတည်းကရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့ရဲကင်းစခန်းတွေကိုစီးနှင်တိုက်ခိုက်ခဲ့တဲ့ ARS ရန်ကုန်ဆွေရောက်ဖွဲ့ကိုမြန်မာလူမျိုးတပ်ဖွဲ့တွေလက်လံရှင်းလင်းတဲ့စစ်စင်ရေးတွေမှာတော့လည်းရန်ကုန်မြို့စင်းနေပေါ်လူခွင့်ချုပ်ပေါမှုတွေအကြီးအကျယ်ကျူးလွန်နေတဲ့အကြောင်းကုလသမဂ္ဂအပေါင်းဝင်နိုင်ငံတကာတာဝန်ကဆွဆွဲထားတာပါ။ရညာဆိုတဲ့အမည်ကိုတည်ဝင်အသိမှတ်ပြုလက်ခံထားတဲ့မြန်မာစစ်တပ်နဲ့ဆွေရကတော့နိုင်ငံတကာဆွဆွဲနေသလိုလူခွေရေးချုပ်ပေါမှုတွေကျူးလွန်နေတာမရှိကြောင်းညှင်းဆန်းထားပြီးကျူးလွန်သူတချို့ကိုဖော်ထုတ်အရေးယူလာပြီးရှိကြောင်းလည်းတုံ့ပြန်ထားပါတယ်
။ပါကစ္စတန်နိုင်ငံမှာဒေသခံပက်စတန်လူမျိုးစုတွေအခွင့်အရေးတကျလှုပ်ရှားသူတွေရဲ့တောင်းဆိုဆန္ဒပြပွဲတွေအကြောင်းသတင်းရေးသားခဲ့တဲ့သတင်းတောက်တူကိုဖမ်းဆီးလိုက်တဲ့အပေါ်ပြည်ရင်းပြည်ပကလူခွေရေးအဖွဲ့တွေကပြစ်တင်ရှုတ်ချလိုက်ပါတယ်။Khyber News ပုတ်ကလစ်ကရုပ်မြင်သံကြားဌာနမှာအလုပ်လုပ်နေတဲ့သူလည်းဖြစ် YouTube မှာကိုပိုင်စီစဉ်နေတင်ဆက်နေသူလည်းဖြစ်တဲ့ Goha Warzi ကိုတော့ Pashtun Tahafas Movement လှုပ်ရှားမှုအဖွဲ့ဝင်21ယောက်နဲ့အတူဒီသတင်းပတ်အစောပိုင်းမှာအများပြည်သူကိုနှောက်ယှက်မှုနဲ့လူညိုရေးအာဏာပိုင်တွေကဖမ်းဆီးခဲ့တာပါ American အခြေစိုက်သတင်းသမားများကာကွယ်စောင့်ရှောက်ရေးအဖွဲ့ CPG ကတော့ဒေသခံသတင်းမီဒီယာတွေအပေါ်ကန့်သတ်မှုတွေဟာပါကစ္စတန်ရဲ့ဒီမိုကရေစီခိုင်မာအားကောင်းအောင်ကြိုးပမ်းမှုမှာထိခိုက်စေနိုင်ကြောင်းသတိပေးခဲ့တယ်လို့ဖမ်းဆီးခံသတင်းတောက်ကိုချက်ချင်းပြန်လွှတ်ပေးဖို့လည်းတောင်းဆိုခဲ့ပါတယ်။ဒေသခံလူခွင့်ရေးလှုပ်ရှားသူတွေကလည်းဖမ်းဆီးခံသတင်းတောက်ပြန်လွှတ်ပေးဖို့တောင်းဆိုပါတယ်။မကြသေးခင်ကမှဖွဲ့စည်းခဲ့တဲ့ပါရှင်သတင်းတောက်အတင်းကလည်းဖမ်းဆီးမှုဟာသတင်းမီဒီယာပေါ်တိုက်ခိုက်မှုအဖြစ်ရှုတ်ချခဲ့ပါတယ်။ CPJ ဖွဲ့ကတော့ပါကစ္စတန်မှာမကြသေးခင်နှစ်တွေကစပြီးသတင်းသမားတွေတပ်ဖြတ်ခံရမှုတွေရော့ချလာပြီးမြေစစ်တပ်ရဲ့ PR တွေကြောင့်ဆန်ဆက်ဖြတ်တောက်မှုဖော်ပြရတာတွေပုံများတဲ့အကြောင်းလူခွင့်ရေးလှုပ်ရှားသူတွေရဲ့မှတ်တမ်းတွေကိုကိုကာပြီးဖော်ပြခဲ့ပါတယ်။
အမေရိကန်ပြည်သူမှဘိန်းပါတဲ့စီးပွားရေးကိုဆွဲလမ်းမှုကြီးထွားလာရမှာစီးပွားထုတ်လုပ်ရေးလုပ်ငန်းကြီးတစ်ခုဖြစ်တဲ့ Johnson & Johnson ပတ်သက်နေကြောင်းဆွဆွဲချက်နဲ့ပတ်သက်လို့ Oklahoma ပြည်နယ်မှာမနေ့ကကြားနာပါတယ်။တိုင်းပြည်မှာကြုံရတဲ့ငွေစီးဆွဲပြဿနာမှာဘိန်းပါတဲ့စီးပွားထုတ်လုပ်သူတွေတာဝန်ရှိရဆိုတဲ့ဆွဆွဲချက်နဲ့ပတ်သက်လို့ပထမဆုံးအခြေကြားနာရမှုကတခြားပြည်နယ်တွေမှာအလားတူကြိုးပမ်းလုပ်သူတွေပေါ့ကြီးကြီးမားမားရက်ခတ်မှုတွေလည်းရှိလာနိုင်ပါတယ်။အိုကလာဟိုမာပြည်နယ်ရှင်းနေချုပ်မိုက်ခန်တာကတော့ဆီယဝင်ရဲ့ညွှန်ကြားချက်နဲ့ဒိမ့်ပါရဲ့စေ300ရာကနေဆွဲလန်းတဲ့ပြဿနာဟာပြည်နယ်အတွင်းမှာရောတိုင်းပြည်တစ်ခုလုံးမှာပါလူရောက်ဖြစ်ရတဲ့အဆိုးအဆုံးပြဿနာတစ်ခုဖြစ်တဲ့အကြောင်းပြောဆိုထားပါတယ်။ဂျွန်ဆန်ဂျွန်ဆန်လုပ်ငန်းကြီးကကိုကျိုးရှာဖို့ဒေါ်လာသန်းနဲ့ချီသုံးပြီးဝါရပြည်နယ်လိုရတဲ့ရှိခဲ့တဲ့အကြောင်းလဲပြည်နယ်ရှင်းနေချုပ်ကပြောဆိုခဲ့တာပါ။ဂျွန်ဆန်ဂျွန်ဆန်လုပ်ငန်းကြီးရဲ့ကျိုးဆောင်ရှင်နေလေအော်တာဝေးကတော့ကုမ္ပဏီကွဲတစ်ခုဖြစ်တဲ့ Jensen Pharmaceuticals ကထုတ်လုပ်တဲ့ဘိန်းပါတဲ့ဆေးဝါးတွေကြောင့်ဆွမ်းလမ်းမှုတွေကြီးကြီးကျယ်မရှိခဲ့တဲ့အကြောင်းနဲ့ဆေးဝါးကြော်ညာရမှာလဲအစားတောက်နဲ့ဆေးဝါးကွက်ကွက်မှုဌာနရဲ့သတ်မှတ်ချက်တွေနဲ့အညီကြော်ညာခဲ့တာဖြစ်တဲ့အကြောင်းလဲတရားရုံးကိုပြောဆိုထားတာဖြစ်ပါတယ်
။ပြီးခဲ့တဲ့နှစ်အတွင်းကမြောက်ကိုရီးယားကပြန်လည်လွှဲပြောင်းပေးရခဲ့တဲ့စစ်အတွင်းကျဉ်ကျံ American တပ်သားရေအူလောင်း55လောင်းနဲ့ကစုစုပေါင်း6လောင်းကိုဘယ်သူဘယ်ဝါဆိုတာဖော်ထုတ်နိုင်ပြီလို့ American စစ်တပ်ကအင်္ဂါနေ့ကပြောပါတယ်။ဒီအထက်ကတက်ဆိုင်ရာမိသားစု4စုစီကိုအကြောင်းကြားထားပြီးဖြစ်ကြောင်းနဲ့စစ်အတွင်းအကျဉ်းချခံရသူများနဲ့အပြောက်ဆုံးသူများဆိုင်ရာ American ကာကွယ်ရေးဌာန DPAA ပြောခွင့်ရဒုပိုမှူးကြီး Ken Hoffman ကပြောပါတယ်။ American သမ္မတ Donald Trump နဲ့မြောက်ကိုရီးယားကောင်းဆောင် Kim Jong Un တို့2018ခုနှစ်အတွင်းစင်ကာပူမှာပြုလုပ်ခဲ့တဲ့ပထမအကြိမ်ထိပ်သီးဆွေးနွေးပွဲအပြီး1950-1953ကိုရီးယားစစ်ပွဲအတွင်းကျွမ်းကျင်အမေရိကန်တပ်သားရဲအူလောင်းတွေကိုမြောက်ကိုရီးယားကပြန်လွှဲပြောင်းပေးရခဲ့တာပါ။ကောင်းဆောင်နှုတ်ဗီယက်နမ်နိုင်ငံမှာပြုလုပ်တဲ့ဒုတိယအကြိမ်ထိပ်သီးဆွေးနွေးပွဲမအောင်မြင်ခဲ့ပြီးတဲ့နောက်စစ်အတွင်းကျွမ်းကျင်အမေရိကန်တပ်သားရဲအူလောင်းတွေပြန်ရဖို့ကြိုးပမ်းတာကိုဆိုင်းငံ့ထားပါတယ်။မြောက်ကိုရီးယားစစ်ပွဲအတွင်းအမေရိကန်တပ်သား9300လောက်ပျောက်ဆုံးခဲ့တယ်လို့စစ်တပ်အရာရှိတွေကပြောပါတယ်။American ပြည်တော်စုဟဝိုင်းပြည်နယ်မှာအခြေစိုက်တဲ့စစ်အတွင်းအကျဉ်းချခံရသူများနဲ့ပျောက်ဆုံးသူများဆိုင်ရာ American ကာကွယ်ရေးဌာန DPAA ကကမ္ဘာအနှံ့ American တပ်သားကျွမ်းကျင်ရုပ်အလောင်းတွေကိုပြန်လည်ရယူတဲ့ဌာနလေးဖြစ်ပါတယ်။ပုတ်ထိုးနေ့ညပိုင်းနောက်ဆုံးရထားတဲ့သတင်းတွေကိုကိုအောင်လင်းဦးနဲ့မမသစင်အောင်တို့ကကြေညာပေးခဲ့တာပါရှင်။ VOA ကနေအခုထုတ်လင်းပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com နဲ့ Facebook ဆာမျက်နှာ VOA Burmese News မှာလည်းလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်သွားပါရမယ်။ရှိခိုင်ပြည်နယ်အတွင်းစစ်စင်ရေးတွေမှာမြန်မာစစ်တပ်ကစစ်ရာဇဝမှုတွေကိုကျူးလွန်နေတယ်ဆိုပြီး Amnesty International နိုင်ငံတကာလူ့အခွင့်အရေးအဖွဲ့ကြီးကဝေဖန်ခဲ့တဲ့အပေါ်မြန်မာတပ်မတော်ဘက်ကညှင်းဆိုပြီးသူတို့အနေနဲ့စစ်ရေးပြစ်မှတ်တွေကိုတော့တတ်ခတ်ခဲ့တာဖြစ်တယ်လို့တုံ့ပြန်ပါတယ်။ AA ရခိုင်အဖွဲ့ဘက်ကအရသာကြေးရွာတွေထဲကနေတိုက်ခတ်တာကြောင့်လိုအပ်တဲ့အင်အားသုံးဆောင်ရွက်တာဖြစ်တယ်လို့လည်းတုံ့ပြန်ပါတယ်။ကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ပါ။မေလ29ရက်နေ့ထုတ်ဒီ Amnesty International နိုင်ငံတကာလူ့ခွင့်ရေးအဖွဲ့အစည်းအဝေးခန်းစာထဲမှာအရင်နှစ်နှစ်ခန့်တုန်းက Ranger Muslim တွေပေါ်စစ်ရာဇဝမှုကျူးလွန်ခဲ့တဲ့မြန်မာတပ်မတော်ရဲ့ဒေသခံတပ်တွေအပြင်နောက်ထပ်တပ်မအစ်စ်တွေပါထပ်တိုးပြီးလက်ရှိရခိုင်ပြည်တွင်းစစ်စင်ရေးလုပ်နေတာကတပ်မတော်ထိပ်ပိုင်းဗိုလ်ချုပ်ကြီးတွေပါဝင်ပတ်သက်နေတာကိုပြတယ်လို့ထောက်ပြလိုက်ပါတယ်။ဒါအပြင်ဒီနှစ်ဆန်းပိုင်းမှာရခိုင်ပြည်နယ်အတွင်းရဲစခန်းတွေကိုအေးအေးရခိုင်လက်လက်ကန်တပ်တွေကဝန်တိုက်ခဲ့ပြီးတပ်မတော်ဘက်ကတံပြန်စစ်ဆင်ရေးတဲ့နောက်ထပ်စစ်ရာဇဝမှုတွေကျူးလွန်မှုတွေဖြစ်လာရတာကအရသာဆိုးရအနေနဲ့အေးအေးကိုချိန်မှုဖို့အမိန့်ပေးပြီးမှဖြစ်တယ်လို့လည်း Amnesty International ကဆက်ထောက်ပြလိုက်ပါတယ်။ဒါပေမဲ့မြန်မာတပ်မတော်သတင်းမှန်ကြမ်းကြားရေးအဖွဲ့အတွင်းမှဗိုလ်မှူးချုပ်စော်မင်းထွန်းကတော့အခုလိုစစ်ရာဇဝမှုကျူးလွန်တာမဟုတ်ပဲရွာတွေထဲကနေအေးအေးကပြန်ဖြစ်ခဲ့တာကြောင့်လူအပ်တဲ့အင်အား300တာတာဖြစ်တယ်လို့ပြန်ပြောပြပါတယ
်။စစ်ရာဇဝမှုကပတ်သက်လာပြီးတော့ပြောရမယ်ဆိုရင်ကျွန်တော်တို့လောလောဆယ်ကတိုက်ခိုက်တဲ့နေရာမှာကျွန်တော်တို့ ROE တိုင်းနဲ့ဒီလိုအင်ဂျင်နီတိုင်းနဲ့ကျွန်တော်တို့ CA ဖိုင်နာပြမတည်လို့လားသူတို့ဖောင်ရက်လို့ရှိတယ်။စစ်စီဖောင်ရက်ခံမှုပိုင်းနဲ့ပြောရလို့ရှိရင်ကျွန်တော်တို့ကစိုးရတာကလည်းအလိုထားပြီးဖြစ်ပါတယ်။ဖောင်ရက်မှုနေနေလေးစစ်စီဖြစ်ပါတယ်။ဒါတော့ EU တက်တက်ပေါ့လို့ပြောတယ်။အတွေ့အကြုံတွေလောက်ဆောင်နေမှုပိုင်းဟာဒီဆွဆွဲချက်တွေကဘယ်ကနေအခြေခံဖြစ်ပေါ်လာလဲဆိုတော့ငါကတိကတော့ဆက်ရွာအနီးနားမှာဖြစ်တဲ့ကြည့်လို့မှုတွေကြောင့်ဖြစ်ပေါ်လာတယ်ကျွန်တော်ကဒီစားတယ်။အဲဒီကအနီးနားမှာတိုက်ပွဲတွေမဖြစ်နိုင်အောင်မဖြစ်အောင်ဆိုလို့ကျွန်တော်တို့ဂရင်းထုတ်ပြန်တဲ့အားတိုင်းမှာနော်။လက်ရွာပြည်သူလူထုအနေနဲ့တော့ပြည်ပမှုပြည်ပမှုကကျွန်တော်တို့ပြုလုပ်ရရှိတယ်
။ဒါအပြင် Amnesty International အဖွဲ့ကပဲဒီရခိုင်ပြည်နယ်အတွင်းဆိုးရွားတဲ့လူခွင့်ချိုးဖောက်မှုတွေကိုတားဆီးနိုင်ဖို့နိုင်ငံတကာအနေနဲ့တက်ကွက်နေတာကြောင့်ဒီပြဿနာကို ICC နိုင်ငံတကာရာဇဝတ်ခုံရုံးကိုအ мян ဆုံးဆွဲပြောင်းပေးတယ်လို့အကြံပြုထားတဲ့အပေါ်မှာလည်းဘုံမှုချုပ်ဇော်မင်းထွန်းက
ICC ဆိုတာဒီကနိုင်ငံအတွင်းမှာဒီအရင်ကပတ်တယ်လို့ကြာအရေးယူမှုမရှိဘူးအပြစ်ပေးမှုမရှိဘူးဆိုတဲ့အချိန်ကြမှာလားဒီတော့ဆော့ဖ်ဝဲဖြစ်ရပြီးရင်တို့ကဖွဲ့ဝင်နိုင်ငံတကာနိုင်ငံနဲ့ဖြစ်ရမယ်ကျွန်တော်တို့အနေနဲ့ဒီစစ်တပ်စစ်ဘွားတွေကပြည်တော်များတဲ့အဲ့ဒီနယ်မြေအတွင်းမှာကျွန်တော်တို့ကျူးလွန်ခဲ့တယ်ဆိုရင်လည်းကျွန်တော်တို့အရေးယူမှုမရှိဘူးပါမရှိဘူးကျွန်တော်တို့အရေးယူမှုဆောင်ရွက်နေရတဲ့အခဲရမှာဒီ ICC ဆိုတာဖြစ်ပေါ်လာရတာကြောင်းမရှိဘူးလို့ကျွန်တော်ပြောလို့ပါတ
ယ်ဒါပေမဲ့တပ်မတော်ကအရင်အင်းတင်ရွာမှာတပ်ဖြတ်မှုဖြစ်တာကြောင့်ထောင်ဒဏ်အဖြစ်ပေးထားတဲ့တပ်မတော်သားတွေကိုပြန်လွှတ်ခဲ့တဲ့ပုံမင်းမြတ်ရမှာဘုမချုပ်ဇမင်းထွန်းကတပ်မတော်သားတွေမှာလည်းအသနာခံမဲ့ခွင့်ရှိတယ်လို့ဆိုပါတယ
်အဲ့ဒီစီမံကျွန်တော်တို့ကဒီ78ဦးပေါ့78ဦးကိုနည်းနည်းလေးစာမှာကျွန်တော်တို့ကတောင်းတာ10နှစ်စီကျွန်တော်တို့ပြည်တံချမှတ်ခဲ့တာရှိတယ်ဒီကအဲ့ဒီ9ဘောက်ကဟိုအသနာခံလာတပ်မတော်ကဝေဒီရေးပြီးအသနာခံလာတင်တယ်အဲ့ဒီအသနာခံလာတဲ့ဖြစ်စဉ်မှာအဓိကပေါ်လာတာကတော့အားလုံးတော့သူတို့ဒီအရင်ကပြစ်မှုပေါင်းများမရှိဘူးဆိုတာသင်စားတယ်ဒီပြည်မှုတခုလည်းကျွန်တော်ကျူးလွန်ခဲ့တယ်အရင်ကကျွန်တော်ကျူးလွန်ခဲ့တဲ့ပြည်မှုတွေမရှိဘူးကထင်ရှားတယ်အောက်ဆက်ကတော့ကျွန်တော်တို့ဖတ်တင်ရှားတာ intention ပေါ့သူတို့ရဲ့ intention ကိုကျွန်တော်တို့သိရတဲ့အခါမှာသူတို့ရဲ့ intention ပြီးဒါအကြမ်းတက်ဆယ်အောင်နဲ့ပတ်သက်ဆိုကြကျွန်တော်တို့ဒီတပ်ဖြတ်ဖို့အတွက်အရင်ကတည်းက intention ရှိဘူးပါဝင်တွေရဲ့စိတ်တော်လုံးဆောင်မှုကြဖြစ်သွားတယ်ပါသင်တာ
တကယ်တော့ဒီ Amnesty International အဖွဲ့ရဲ့အစီရင်ခံစာထဲမှာအေးအေးရခိုင်နယ်နက်ခိုင်အဖွဲ့အနေနဲ့လည်းအရသားတွေကိုဖမ်းဆီးတာချင်းချောက်တာပါဝင်လူခွင့်ချုပ်ဖောက်မှုတွေရှိနေတယ်လို့စွပ်စွဲထားပါတယ်။ဒါအပြင်မြမအစိုးရနဲ့တပ်မတော်အနေနဲ့တရားဝင်အသိမှတ်ပြုခေါ်ဆိုလို့မရှိတဲ့ Ranger တွေကို2019ဩဂုတ်လတုန်းကလည်းအလားတူပြင်းထန်တဲ့ဖြက်လေးပြက်စစ်စင်ရေးလုပ်ပြီးနှိမ်နှင်းခဲ့တယ်လို့လည်း Amnesty International ရဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ်ခင်ဗျာ
။ကိုဝင်းမင်းမေးမြန်းတင်ပြတော်တာပါရှင်။ VOA မြန်မာပိုင်းကနေပုံထိုးနေညာဖက်သတင်းတွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။ခုတစ်ဆက်တည်းရခိုင်ပြည်နယ်ရင်းကသတင်းနောက်တစ်ပုဒ်ကိုပဲတင်ပြပါဦးမယ်။ရခိုင်ပြည်နယ်မြောက်ပိုင်းအင်းတင်ရွာနာကမွတ်စလင်ရွာသား၁၀ယောက်ကိုဥပဒေမဲ့တပ်ဖြတ်ခဲ့တဲ့မှုမှာတာဝန်ရှိတဲ့တပ်မတော်သားတွေကိုကာကွယ်ရေးဦးစီးချုပ်အမိန့်နဲ့ပြန်လွတ်ခဲ့တာလို့သတင်းမှန်ပြန်ကြားရေးတာဝန်ရှိသူက VOA မြန်မာပိုင်းကိုပြောကြားခဲ့ပါတယ်။သူတို့ကိုပြီးခဲ့တဲ့နှစ်နိုဝင်ဘာလကရှော့ပေါ့ပစ်ဒဏ်နဲ့လွတ်ပေးခဲ့တာဖြစ်တယ်လို့လည်းအတည်ပြုပြောဆိုခဲ့တာပါ။အပြည့်စုံကိုတော့မဆူမြတ်မုံကတင်ပြထားပါတယ်ရှင်
။ရခိုင်ပြည်နယ်မြောက်ပိုင်းအင်းတင်ရွာနာမှာ2019စက်တင်ဘာလတုန်းကမွတ်စလင်ရွာသား၁၀ယောက်ကိုဖမ်းဆီးတပ်ဖြတ်မှုနဲ့တပ်မတော်ကအရေးယူခဲ့တဲ့တပ်မတော်သား9ယောက်ကိုကာကွယ်ရေးဦးစီးချုပ်အမိန့်နဲ့ပြီးခဲ့တဲ့နှစ်နိုဝင်ဘာလတုန်းကပြန်လွတ်ပေးခဲ့တယ်ဆိုတာကိုတပ်မတော်သတင်းမှပြန်ကြားရေးအဖွဲ့ပြောခွင့်ရဗိုလ်မှူးချုပ်ဇော်မင်းထွန်းက VOA မြန်မာပိုင်းကိုအတည်ပြုပြောကြားခဲ့ပါတယ်
။အဲ့မှာဖြစ်တင်ရတော့ကျွန်တော်တို့သက်ခံစေဦးပြီးတို့အင်းတင်ရွာကိုလာနေတဲ့ပြိပက္ခတွေကိုရှောင်ကြားလာတဲ့တိုင်းရင်းသားတွေကြီးတယ်အဲ့တိုင်းရင်းသားတွေကအင်းတင်မှာကြီးတဲ့စာပင်ကျောင်းမှာနေခဲ့တဲ့တိုင်းရင်းသားအင်းတင်ကစာပင်ကျောင်းမှာလာတော့ပို့လို့အဲ့ထဲကနေမှကျွန်တော်တို့ထွက်သွားတဲ့ဟိုတိုင်းရင်းသားတချို့ကိုသူတို့တပ်ဖြတ်ခဲ့တာရှိတယ်တပ်ဖြတ်ခဲ့တာရှိတဲ့အတွက်အဲ့ဆယ်ယောက်လုံးကိုကျွန်တော်ဖမ်းမိတယ်ဖမ်းမိတဲ့အခါမှာကျွန်တော် yes scan ကိုပို့ဖို့အခြေအနေမဖြစ်နိုင်ဘူးဖြစ်နိုင်လို့အဲ့ချိန်မှာ yes scan များပြီးတယ်အဲကျွန်တော်ရာထဲဆိုရင်လည်းအတိုက်ခံထားရမှာအဲ့မှာစစ်ကြောင်းမှာစစ်တာဖိနေရတယ်ဖိနေတော့တဲ့ကမှာပြီးရအဲရွာသားတွေရဲ့လက်စားချေဖို့အတွက်တောင်းဆိုတာခါရင်ရှိတယ်အဲ့ဒီ intention တွေပေါ်မှာအဲ့ဒီပေါ်မှာမူတည်ဆိုကြသူတို့ကရခင်တော့ intention မရှိတော့လဲအဲ့မှာကျွန်တော်တပ်ဖြတ်တဲ့နေရာမှာအောင်ကြည့်လို့ကြအောင်ကြည့်လို့ရတဲ့အခြေအနေကခံရရတယ်ရှိတယ်အဲ့ဒီရည်ယူခံရတော့အတနာခံလာရင်ကိုပြန်လဲသုံးသပ်ပြီးကမ္ဘောဒီးယားဝန်ကြီးချုပ်အနေနဲ့လာတော့ကမ္ဘောဒီးယားဥပဒေ168နှစ်ပေါ့။ဒီဟာ60နှစ်ခန့်ရေတို့ရုပ်ပိုင်ခွင့်ကိုပြင်သုံးပြီးခေါင်းသာ10နှစ်ကနေခေါင်းသာ10နှစ်ထိပြည်တံလျှော့လိုက်တယ်။လျှော့ပြီးလျှော့တဲ့အတွက်ကြောင့်လို့သူတို့ဒီ2018ဖတ်တလာပိုင်းမှာကျွန်တော်ခေါင်းသာနေလွတ်မြောက်သွားတယ်
။ထောင်ချခံရတဲ့တပ်မတော်သား9ယောက်ကသူတို့အမှုနဲ့ပတ်သက်လို့တပ်မတော်ကာကွယ်ရေးဦးစီးချုပ်ကိုအတနာခံစာတင်ခဲ့တာပါ။ဒါကိုစစ်ဥပဒေချုပ်ရုံးကသုံးသပ်ပြီးကာကွယ်ရေးဦးစီးချုပ်ကလွတ်ငြိမ်းသက်တာခွင့်ပေးလိုက်တာဖြစ်ပါတယ်။မွတ်စလင်10ယောက်ကိုတပ်ဖြတ်ပြီးမြုပ်နှံထားတဲ့အလောင်းတွေကို Rider သတင်းဌာနကမြန်မာနိုင်ငံမှအစုလိုက်အပြုံလိုက်တပ်ဖြတ်မှုဆိုတဲ့ခေါင်းစဉ်နဲ့သတင်းစင်ခံစာအကျယ်တဝင့်ထုတ်ပြန်ခဲ့တာပါ။ အဲ့ဒီတည်တင်းအစီရင်ခံစာကြောင့်ရခိုင်ပြည်နယ်မြောက်ပိုင်းမှာကြီးမားတဲ့လူခွင့်ရချိုးဖောက်မှုဖြစ်တဲ့နိုင်ငံတကာကထောက်ပြပြီးတာဝန်ရှိသူတွေကိုအရေးယူပေးဖို့တောင်းဆိုခဲ့ကြပါတယ်။တမရော်ဘက်ကအကြမ်းဖက်သမားတွေလို့ဆိုတဲ့မွတ်စလင်ရွာသားတွေကိုတပ်ဖြတ်ခင်းမှုကို Reuters သတင်းတောက်တွေကဖော်ထုတ်ဖို့ကြိုးစားခဲ့တဲ့အတွက်သတင်းတောက်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့2018ဒီဇင်ဘာမှာဖမ်းဆီးထောင်ချခံခဲ့ရတာပါ။သူတို့ကတော့မကြာခင်ကမှတမရရဲ့လွန်ကျင်းချမ်းသာခွင့်နဲ့ပြန်လွတ်လာခဲ့ပါတယ်။အင်းတင်တပ်ဖြတ်မှုနဲ့ပတ်သက်လို့အခုပြန်လွတ်လာတဲ့တမရသား9ယောက်ကိုပဲတမရဘက်ကအရေးယူခဲ့တာပါ။ဒီအမှုမှာပတ်သက်နေတဲ့ရခိုင်ဒေသခံတချို့လည်းဖမ်းဆီးခံထားရတာရှိပေမဲ့သူတို့လွတ်မလွတ်ဆိုတာကိုတော့အတိအကျမသိရသေးပါဘူး။ရခိုင်ပြည်နယ်မြောက်ပိုင်းကရဲကင်းစခန်းတွေပေါ်အာဆာအကြမ်းဖက်သမားတွေက2019ဩဂတ်လမှာဝင်တိုက်ခဲ့ပြီးတဲ့နောက်ပိုင်းလုံခြုံရေးတပ်ဖွဲ့ဝင်တွေကနယ်မြေရှင်းလင်းမှုတွေကိုလုပ်ခဲ့တာပါ။အဲဒီဆောင်ရွက်မှုတွေအတွင်းမှာလုံခြုံရေးတပ်ဖွဲ့ဝင်တွေကရောဟင်ဂျာမွတ်စလင်တွေပေါ်ကြီးလေးတဲ့လူခွင့်ရချိုးဖောက်မှုတွေရှိတဲ့ဆိုတော့ဆစ်ဆွဲမှုတွေလည်းကြဲကြဲပြန့်ပြန့်ရှိခဲ့ပါတယ်။မြန်မာအစိုးရကရောတပ်မတော်ကပါရောဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်မခံဘဲကျူးလွန်ခဲ့သူတွေကိုဥပဒေအရအရေးယူမယ်လို့ပြောကြားထားပါတယ်
။မဆူမြန်မွန်တင်ပြတော်တော်ပါရှင်။အခုတော့မြန်မာကြောင်မြတ်မိုးဝရပေါ်ထွက်ရေးအလုံယုံဆွေးနွေးပွဲတွေကျင်းပတဲ့တင်ပြခြင်းပါတယ်။မြန်မာအစိုးရတာဝန်ရှိသူတွေအရက်ဖက်အဖွဲ့အစည်းတွေနဲ့လုပ်ငန်းရှင်တွေပတ်ဝန်းနဲ့ကြောင်မြတ်ကဏ္ဍမူဝါဒအထောက်အကူပြုကော်မတီဟာကြောင်မြတ်မူဝါဒပေါ်ထွက်လာဖို့အမေရိကန်အစိုးရရဲ့ကူညီထောက်ပံ့ပေးမှုနဲ့မြကြီးနာ၊မုံရွာ၊မန္တလေး၊မိုးကုတ်စားတဲ့မြို့တွေမှာအလုံယုံဆွေးနွေးပွဲတွေကျင်းပခဲ့ပါတယ်။အဲ့ဒီဆွေးနွေးပွဲတွေကရလာတဲ့ညှိနှိုင်းမှုအခြေအနေတွေကိုတော့ဒီကနေ့မေလ29ရက်ရန်ကုန်အမေရိကန်စင်တာမှာပြောဆိုခဲ့ကြတာပါ။ဒီမူဝါဒဟာကြောင်မြတ်ကဏ္ဍမှာပါဝင်ဆွေးနွေးနေသူအလုံးအတွက်မြတ်မြတ်တတအကျိုးရှိနိုင်မယ်မူဝါဒတရားဖြစ်လာနိုင်ကြောင်းဒီကနေ့ပါဝင်ဆွေးနွေးခဲ့သူတွေကပြောပါတယ်။ကိုစောထက်ကတင်ပြထားပါတယ်ရှင်
။ကြောင်မြတ်ကဏ္ဍနဲ့ရေနံနဲ့သွားတောင်းဝေးလုပ်ငန်းကဏ္ဍတွေဟာမြန်မာနိုင်ငံအတွက်အဓိကဝင်ငွေရနေတဲ့လုပ်ငန်းတွေဖြစ်တယ်လို့ဝင်ငွေထွက်ငွေနဲ့ပတ်သက်လို့ပွင့်လင်းမြင်တာမှုနည်းတယ်လို့ဝေဖန်ခံရပါတယ်။ဒါကြောင့်လည်းဒီသုံးပွင့်ဆိုင်ကြောင်မြတ်ကဏ္ဍအထောက်အကူပြုကော်မတီရဲ့ကြောင်မြတ်မူဝါဒဟာလွှတ်တော်မှာရေးဆွဲနေတဲ့ကြောင်မြတ်နည်းဥပဒေကိုမူဝါဒအရအဓိကထောက်အကူဖြစ်နိုင်ဖို့မျှော်လင့်ကြပါတယ်။ဒီကော်မတီရဲ့လုပ်ငန်းတွေကိုလည်းအမေရိကန်အစိုးရကကူညီပံ့ပိုးနေရပါ။ကြောင်မြတ်မူဝါဒမူကြမ်းပေါ်ထွက်လာရင်ပွင့်လင်းမြင်သာမှုတွေပူရှိလာနိုင်တယ်လို့ဒေသခံတွေအတွက်လည်းအကျိုးရှိလာဖို့မျှော်လင့်ကြောင်းကြောင်မြတ်မူဝါဒပေါ်ထွန်းရေးအထောက်အကူပြုကော်မတီတွက်ဖက်အတွင်းမှုဖြစ်တယ်လို့အမေရိကန်ခြေဆိုင်သဘာဝတည်ရန်စတာထိန်းသိမ်းရေးအဖွဲ့ NRGI ရဲ့ဌာနကိုယ်စားလှယ်ဦးမော်ထွန်းအောင်က VOA ကိုပြောပါတယ်
။ကြောင်မြတ်ကဏ္ဍကနေကျွန်တော်တို့အခွန်ပံ့ပိုးငွေတွေဘယ်လောက်ထိရနိုင်လဲဆိုတော့ပြည်သူတွေပို့ပြီးပြည်လာမယ်။နောက်တစ်ခုကကျွန်တော်တို့ဒီ downstream industry လို့ကျွန်တော်တို့ပြောရပေါ့နော်။နောက်ပိုင်းဒီလက်ဝတ်ရည်စနာရောင်းချတာတွေနောက်ဖြတ်သွေးပေါ့နော်။အဲ့လိုမျိုးဟာတွေမှာကျွန်တော်တို့တိုးတက်လာဖို့မျှော်လင့်ပါတယ်။အထူးသဖြင့် data ခန့်တွေပေါ့နော်။ data ခန့်တွေရဲ့စာဝတ်နေရေးနဲ့ဒီကြောင်မြတ်ကဏ္ဍကနေအထောက်အကူပေးနိုင်မှုပိုင်းမှာတိုးတက်လာဖို့ကျွန်တော်တို့အထူးသဖြင့်မျှော်လင့်နေ
။ဒီမူဝါဒတွေတဲကအကြံပြုချက်တွေအတိုင်းလုပ်မယ်ဆိုရင်ကြောင်မြတ်တရားမဝင်ထွက်ရှိရဲ့ကိစ္စတွေလည်းလျှော့သွားနိုင်ပြီးဘဏ္ဍာငွေတိုးလာနိုင်တယ်လို့ကြောင်မြတ်ဈေးကွက်ပြည်တွင်းမှာဖြစ်လာဖို့တွန်းအားပေးနိုင်ကြောင်းဦးမော်ထွန်းအောင်ကပြောပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ရဲ့2016စက်တင်ဘာလအမေရိကန်ခီးစဉ်အတွင်းမြန်မာနိုင်ငံနဲ့ပတ်သက်လို့သမ္မတအိုဘားမားနဲ့ဆွေးနွေးပြီးကျောင်းမြတ်ကဏ္ဍပွင့်လင်းမြင်သာမှုအတွက်လည်းထည့်သွင်းဆွေးနွေးခဲ့ပြီးတဲ့နောက်ကျောင်းမြတ်ကဏ္ဍမူဝါဒအထောက်အကူပြုကော်မတီကိုအကောင့်အဖော်ဖွဲ့စည်းခဲ့ရလည်းဖြစ်ပါတယ်။မြန်မာနိုင်ငံမှာကျောင်းမြတ်ရယ်နာဥပဒေကို2019ခုနှစ်ကအသစ်ပြဋ္ဌာန်းခဲ့ပေမဲ့ဤဥပဒေမထွက်လာသေးပါဘူး။အခုဆွေးနွေးကြတဲ့ကျောင်းမြတ်မူဝါဒမူကြမ်းကိုသက်ဆိုင်ရာဝန်ကြီးဌာနကိုတင်ပြထားပြီးတော့အဲ့ဒီအပေါ်မူတည်ပြီးဥပဒေပြင်ဆင်ချက်တွေဖြစ်လာနိုင်တယ်လို့မူဝါဒအထောက်အကူပြုကော်မတီအတွင်းရေးမှူးအဖွဲ့ဝင်အန်ဝန်းမုံတန်ကပြောပါတယ်
။နောက်ပိုင်းကျွန်တော်မူဝါဒအတီဖြစ်ပြီးတဲ့နောက်ပိုင်းကျရင်ဒီဥပဒေကိုထပ်ပြီးတော့မှကျွန်တော်မူဝါဒနဲ့ပူပြီးကိုက်ညီအောင်ပြန်ပြီးတော့မှဥပဒေမူမှန်တဲ့အပိုင်းတွေလည်းထပ်လုပ်ကောင်းလုပ်ရလိမ့်မယ်လို့ယူဆတယ်။ဆိုတော့နောက်တစ်ချိန်ကျရင်ဥပဒေကောဤဥပဒေအကုန်လုံးကကျွန်တော်တို့မူဝါဒနဲ့တွားပြီးတော့မှဒီနေ့ပခါဖြစ်တာတို့အဲ့လိုမျိုးမဖြစ်ဘဲနဲ့မူဝါဒရဲ့အောက်ကနေပဲပူပြီးကိုက်ညီအောင်တို့ပြုကျင်တာတွေလုပ်မယ်လို့တော့ကျွန်တော်ယူဆပါတယ်။
အနေဒီဆိုရလက်ထက်မှာ1995 2003 2016ခုနှစ်တွေမှာပြဋ္ဌာန်းခဲ့တဲ့ကြောင်မြတ်ဥပဒေကြီးကိုဖျက်သိမ်းခဲ့ပြီးအမျိုးသားလွှတ်တော်သဘာဝတည်ရန်စာသားနဲ့ပတ်ဝန်းကျင်ထိန်းသိမ်းကော်မတီကမြန်မာကြောင်မြတ်ရဲ့နာဥပဒေကို2019မှာအသစ်ပြန်ပြီးရေးဆွဲခဲ့ရပါ။ကြောင်လဲမှုတချို့ရှိခဲ့ပြီးကျန်တာတွေအလုံးကသမရဥသိမ့်စိန်လက်ထက်ဥပဒေတိုင်းပဲဖြစ်တယ်လို့ဆိုပါတယ်။ဒါကြောင့်တနိုင်တပိုင်းကြောက်တူးဖို့အသက်မွေးနေကြတဲ့အခြေခံလူရန်းစားပြည်သူအများစုကမကြည်နပ်လို့ဆန္ဒထုတ်ပေါ်မှုတွေလည်းရှိခဲ့ပါတယ်။
ဆွေးနွေးပွဲကိုတွားရောက်တင်ယူခဲ့တဲ့ကိုစောထက်ကတင်ပြတော်တာပါရှင် VOA မြန်မာပိုင်းကနေဗုဒ္ဓဟူးနေ့ညဘက်တင်ပြတွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုတော့နိုင်ငံတကာတင်ဆောင်မတွေဖက်အလဲပြီးချင်ပါတယ်။မေလ26ရက်နေ့ကပြီးသွားတဲ့ဥရောပပါလီမန်ရွေးကောက်ပွဲတွေမှာရွှေ့ပြောင်းအခြေချသူတွေကိုမလိုလားတဲ့အများကြိုက်ဝါဒီလက်ရဆွန်ပါတီတွေတော်တော်လေးအနံ့ရခဲ့ကြပါတယ်။ ဘရတင်ပြင်သစ်နဲ့အီတလီနိုင်ငံတွေမှာ EU တွေကနှုတ်ထွက်လို့တဲ့ပါတီတွေကအများဆုံးအနိုင်ခံရခဲ့ကြတာပါ။ဒါပေမဲ့ EU ကိုလိုလားတဲ့ Liberal ပါတီတွေနဲ့ Green ပါတီတွေကလည်းဥရောပပါလီမန်ထဲမှာအတော်လေးအားကောင်းလာပါတယ်။ဒါကဘာကိုပြနေပါသလဲ။ VOA သတင်းထောက်ဆလာတီစာဟုတ်ရဲ့သတင်းဆောင်မကိုမဆူမြမုံကတင်ပြထားပါတယ်ရှင်။
ဥရောပနိုင်ငံ28နိုင်ငံပါဝင်တဲ့ EU ဥရောပသမဂ္ဂရဲ့ပါလီမန်ရွေးကောက်ပွဲတွေမှာလက်ရဆုံးအမျိုးသားရေးပါတီတွေမျှော်လင့်မထားလောက်အောင်အနိုင်ရခဲ့ကြပါတယ်။ဥရောပသမဂ္ဂမှာအပြောင်းလဲတွေလုပ်ဖို့လိုအပ်နေပြီဆိုတာပြသတာဖြစ်တယ်လို့အီတလီကလက်ရဆုံး League ပါတီခေါင်းဆောင်မတ်တေယိုဆယ်ဗီနီကပြောကြားခဲ့ပါတယ်။
Not only is the League the first party in Italy, but Marine Le Pen is the first party in France. In Britain, Nigel Farage is the first party.
League party ကအခြေဆုံးကနိုင်ငံတော်မဟုတ်ပါဘူး။ပြင်သစ်မှာ Marine Le Pen ရဲ့ပါတီကအများဆုံးနိုင်ပါတယ်။ဒီတိမှာလည်း Nigel Farage ရဲ့ပါတီကအများဆုံးနိုင်တာပါ။ Italy ပြင်သစ်ပြည်ထောင်နိုင်ငံတွေမှာအခုလိုနိုင်တာကိုကြည့်ရင်ဥရောပမှာအပြောင်းအလဲတွေဖြစ်လာတော့မယ်ဆိုတဲ့လက္ခဏာပါပဲ။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့အကြံပေးအဖြစ်အရင်ကလုပ်ခဲ့သူလက်ရဆုံးဝါဒီစတီးဗ်ဘန်နန်ကလည်း EU နိုင်ငံတွေကြားမှာစီးပွားရေးလူမှုရေးနိုင်ငံရေးယဉ်ကျေးမှုအားလုံးတသားတည်းဖြစ်အောင်လုပ်တဲ့လုပ်ငန်းစဉ်တွေမအောင်မြင်ဘူးဆိုတာပြသလိုက်တာဖြစ်တယ်လို့ပြောကြားခဲ့ပါတယ်။အခုသူကဥရောပတလွားကလူထုကြိုက်ဝါဒကိုဆွဲကင်တဲ့ပါတီတွေကြားမှာချိတ်ဆက်ပေါင်းကူးပေးနေသူဖြစ်ပါတယ်။
The integration movement, which is what the EU
အလုံးတသားတည်းဖြစ်ရမယ်ဆိုတဲ့ EU ရဲ့ကြိုးပမ်းမှုအလုံးကအဆုံးသတ်သွားပါပြီ။ Commission ဥက္ကဋ္ဌယွန်ကာအပါအဝင် Brussels က EU ခေါင်းဆောင်တွေတယောက်မှဒီတဲ့တသားတည်းဖြစ်အောင်တွန်းအားပေးလုပ်တာတွေ့ရတာမှမဟုတ်ပါဘူး။ပြည်သူတွေကဒါကိုမကြိုက်ဘူးဆိုတာကိုသူတို့သဘောပေါက်သွားကြပါပြီ
။ EU ဆိုတဲ့ခေါင်းစဉ်အောက်မှာနိုင်ငံအလုံးတညီတညွတ်တည်းဖြစ်ရမယ်ဆိုတာကိုလက်ခံထားကြသူတွေကတော့သူပြောတာကိုလက်မခံပါဘူး။အမျိုးသားရေးရှေ့တန်းတင်လူလူအကြိုက်ပြောပြီးဆွဲဆောင်တဲ့ပါတီတွေအခုရွေးကောက်ပွဲမှာတော်တော်အနိုင်ရခဲ့တယ်ဆိုပေမဲ့စုစုပေါင်း58ယောက်ပဲမို့ကိုယ်စားလှယ်စုစုပေါင်း952ယောက်ရှိတဲ့ပါလီမန်ထဲမှာအများစုထွန်းမိုးနိုင်လောက်တဲ့အထီတော်အနိုင်မရကြပါဘူး EU ကိုလိုလားတဲ့ Liberal ပါတီတွေကလည်းအခုရွေးကောက်ပွဲမှာအတော်အနိုင်ရပြီးတော့အားကောင်းလာတာပါအောင်နိုင်မှုနဲ့ပတ်သက်လို့ဥရောပက Liberals နဲ့ Democrats မဟာမိတ်တွေကိုကိုစားပြုတဲ့ ALDE အဖွဲ့ခေါင်းဆောင် Guy Verhofstadt ကအခုလိုပြောပါတယ်
The biggest win was for the Liberals. Maybe you didn't find it out just the evening of the election, but we won the most seats.
အဘွဲ့ခံနိုင်ခဲ့သူက Liberal ပါ ရွေးကောက်ပွဲမှာပြပချင်းညဘက်မှာတော့မတိခဲ့ကြတာဖြစ်ပေမဲ့ရလဒ်တွေကကျွန်တော်တို့ကအမှတ်နေရာအများဆုံးရခဲ့တာပါ စုစုပေါင်းအမှတ်နေရာ130လောက်ဖြစ်သွားပြီမဟုတ်လို့ပါလီမန်ထဲမှာကျွန်တော်တို့ကအုပ်စုကြီးတခုဖြစ်လာပါပြီ။ခုလိုလူများထောက်ခံမှုရလာတာကြောင့်ဥရောပပါလီမန်မှာအာဏာချိန်ခွင်မျှလာတော့မှာပါ
။ဥရောပပါလီမန်မှာဗဟိုလက်ဝဲရင်းနဲ့ဗဟိုလက်ရရင်းပါတီအုပ်စုတွေကအရင်ကလွှမ်းမိုးထိန်းချုပ်ထားခဲ့ပေမဲ့အခုတော့ဒီအခြေအနေတွေအဆုံးသတ်သွားပါပြီ။အခုရွေးကောက်ပွဲမှာနောက်ထပ်တိတိတသာအနိုင်ရခဲ့တာကတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးကိစ္စတွေကိုရှေ့တန်းတင်ထားတဲ့ Green Party တွေဖြစ်ပါတယ်။ရာသီဥတုပြောင်းလဲမှုပြဿနာနဲ့စီးပွားရေးတည်ငြိမ်ရေးကိစ္စတွေကိုအဓိကဦးစားပေးဖို့မဲဆန္ဒရှင်တွေကပြသလိုက်တာဖြစ်တယ်လို့မြင်နိုင်ပါတယ်။နောက်9နှစ်တာဝန်ယူရမယ့်ဥရောပပါလီမန်ကိုယ်စားလှယ်တွေအနေနဲ့ဒီကိစ္စကိုထိတ်တန့်မှထားပါလိမ့်မယ်လို့ Netherlands ဝန်ကြီးချုပ် Mark Rutte ကဆိုခဲ့ပါတယ်
။ So if the priorities are about climate change, about a stronger economy which
နောက်9နှစ်အတွင်းဦးစားပေးဆောင်ရွက်မယ့်ကိစ္စတွေကရာသီဥတုပြောင်းလဲမှုတိုက်ဖျက်ရေးစီးပွားရေးအားကောင်းခိုင်မာရေးအကျိုးစီးပွားကာကွယ်ရေးရွှေပြောင်းအခြေချသူများအရင်းနဲ့နေဆက်လူညုံရေးဆိုင်ရာကိစ္စတွေဖြစ်ဖို့ဆိုရင်ဒီကိစ္စတွေကိုဥဆောင်သွားနိုင်မဲ့လူမျိုးရွေးချယ်နိုင်ဖို့ဆွေးနွေးသားမှာဖြစ်ပါတယ်
။ဥရောပပါလီမန်ရဲ့တာဝန်တွေထဲကတစ်ခုက EU ထိပ်တန်းယာဒူးတစ်ခုဖြစ်တဲ့ဥရောပကော်မရှင်ဥက္ကဋ္ဌကိုရွေးချယ်ရတာဖြစ်ပါတယ်။ယာဒူးတာဝန်ပြီးဆုံးတော့မဲ့ဥရောပကော်မရှင်ဥက္ကဋ္ဌဂျွန်ကလော့ယွန်ကာနီယာမှာလူစားထိုးရွေးချယ်ဖို့အခု EU ခေါင်းဆောင်တွေဆွေးနွေးနေကြပါပြီ။ဒီနှစ်ပိုင်းကုန်ကြရင်လဲဥရောပကောင်စီဥက္ကဋ္ဌဥရောပဗဟိုဘဏ်ဥက္ကဋ္ဌနဲ့နိုင်ငံသားမူဝါဒရေးရာအကြီးအကဲစတဲ့ယာလူနေရာတွေအတွက်ခေါင်းဆောင်အသစ်တွေနေရာယူလာကြတော့မှာဖြစ်ပါတယ်
။မဆူမြတ်မွန်တင်ပြသွားတာပါရှင်။ VOA မြန်မာပိုင်းအစီအစဉ်ရဲ့ညနေပိုင်းရေဒီယိုအစီအစဉ်ပြပြချင်းပါပဲ VOA ရဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုညနေ9နာရီကနေ9နာရီခွဲထိ Asia Set 7ဂျိုလူကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ် VOA မြန်မာပိုင်းရဲ့အတန်လွင်အစီအစဉ်တွေကိုလည်းဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေတာပါ VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA ရဲ့ Internet ဆာမျက်နှာမှာအလွယ်တကူဖတ်ရှုနာဆင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာကတော့ bamish.voanews.com ဖြစ်ပါတယ် VOA ကနေ idiom အသုံးအင်္ဂလိပ်စာသင်ခန်းစာတွေကိုရေဒီယိုကနေနေ့စဉ်ပုံမှန်ထုတ်လွှင့်ပို့ချပေးနေသလိုဗီဒီယိုအစီအစဉ်ဖြစ်နေလဲအင်္ဂလိပ်စာလေ့လာနိုင်တဲ့တမနစ်စာအင်္ဂလိပ်စာနဲ့မချေးမုံရဲ့အင်္ဂလိပ်စာအစီအစဉ်တွေကိုကြည့်ရှုလေ့လာနိုင်ကြပါလိမ့်ရှင
်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း၆နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြည်ပချင်းည10နာရီမှာတိုင်းဒိုမီတာ25 32နဲ့တိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါတောတာရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်မေလ29ရက်ပုံထုံးနေ့ညပိုင်းအတန်လွင့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ထုတ်လွှင့်နေပါတယ်။အခုဒုတိယပိုင်းထုတ်လွှင့်သွားမယ့်ဆယ်နိုင်တီအစီအစဉ်တွေကိုလိုင်းတိုမီတာ25 32 51အပြင်လိုင်းလက်မီတာ190တို့ကနေပြီးတော့လဲတိုးချဲ့ဖန်ယူနာဆင်နိုင်ပါတယ်။အခုညပိုင်းဆက်လက်ထုတ်လွှင့်သွားမယ့်သတင်းပတ်စင်ကဏ္ဍတွေထဲမှာတော့လူလူနဲ့ကြာမာရေးနဲ့အားကစားကဏ္ဍတွေကိုဆက်တိုက်ကြားဖို့ရှိပါတယ်။မြန်မာနိုင်ငံဒီမိုကရေစီအသွင်ကူးပြောင်းရေးအလားအလာနဲ့ပတ်သက်ပြီးတော့ဦးကျော်စန္ဒရဲ့မြန်မာအရေးသုံးသပ်ချက်မှကြားဖို့ရှိတာကတော့
ဗမာပြည်မှာဗမာကြီးစိုးကိုပဲအနေကြိုးစားနေတာဟုတ်ဗျာ။ဒါဆိုဗမာကြီးစိုးတဲ့အချိန်ကိုနိုင်ငံတော်တည်ထောင်နေဆိုပြီးတော့ဗမာယူဆတာဟုတ်ဗျာ။အဲဗမာနိုင်ငံ
မြန်မာနိုင်ငံရဲ့ဒီမိုကရေစီကူးပြောင်းရေးအလားအလာနဲ့ပတ်သက်ပြီးတော့ဦးအောင်ခင်ရဲ့ဆွေးနွေးချက်တစ်စိတ်တစ်ပိုင်းကိုကြားခဲ့ရတာပါရှင်။အပြည့်စုံကိုတော့မကြားခင်တင်ပြသွားဖို့ရှိပါတယ်။အခုတော့ဒီကနေ့ရဲ့အပတ်စဉ်ကဏ္ဍတွေထက်ကလူလူနဲ့ကြာမာရေးကဏ္ဍကိုအရင်ဆုံးထုတ်လွှင့်ပေးကြပါမယ်။ကျမ်းမာရေးနဲ့မငြိညွတ်တဲ့အစီဓာတ်စားသုံးမှုများမယ်ဆိုရင်နှလုံးရောဂါနဲ့သွေးသွေးစီးချိုကင်ဆာတိလိုရောဂါတွေဖြစ်နိုင်ခြင်းများပါတယ်။ဒါကြောင့်အစီစားသုံးမှုကိုတန်းနိုင်သမျှလျှော့ချသင့်ပါတယ်။လူလူနဲ့ကျမ်းမာရေးအစီအစဉ်မှာတောက်တာတန်ဆောင်ကတင်ပြထားပါတယ်ရှင
်။အစီစားရင်ကျမ်းမာရေးနဲ့ပတ်သက်ပြီးဆူကျိုးတွေအများကြီးရနိုင်တယ်လို့ဆရာဝန်တွေကပြောကြတာပါ။ခန္ဓာကိုယ်အတွက်နေ့စဉ်စားသုံးပေးရမယ့်အာဟာရအုပ်စုကြီး6မျိုးမှာကြာမြင်တော့လေအစီတဲကပါဝင်နေတာကိုတွေ့ရပါတယ်။ဒါကြောင့်ဘလို့အစီတွေကိုရှောင်ကျင်ပြီးဘလို့အစီတွေကိုစားသုံးသင့်ပါလဲလို့မေးကြည့်တဲ့အခါအထွေထွေယောဂအထူးဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါတယ်
။အစီတွေကဒီနှလုံးသွေးကြောနယံကိုကတ်ပြီးတော့နှလုံးသွေးကြောကျင်းလို့နှလုံးသွေးကြောကျင်းယောဂဖြစ်တာပေါ့နော်။ဖြစ်တဲ့အခါမှာဆရာကစိတ်လေးတောက်လို့ရှိရင်စိတ်လေးထဲမှာပါတဲ့ဓာတ်တွေပေါ့။အဲ့တော့လူတွေနားလည်အောင်ပြောမယ်ဆိုတော့စိတ်လေးကြီးတွေပေါ့နော်။စိတ်ကြီးတွေကဒီသွေးကြောနယံတွေကိုကတ်တယ်ဆိုပြီးတော့ဆရာတို့ပြောပြလေးရှိတယ်ပေါ့နော်။အဲ့တော့ဒီစီတဲမှာမှဆရာတို့ကဒီတန်လွင်စီတို့နေကြာစီတို့ဘက်ဘီဆက်စီတို့เนาะနှမ်းစီတို့ပဲစီစစ်စစ်တို့ဒီဟာတွေကတော့ဆရာတို့ကဒီနှလုံးသွေးကြောကိုကျင်းစေတဲ့ဇာခိုင်တို့နဲပြီးတော့တရိတ်ဆန်စီခင်းသင်းရွက်စီအကောင်းစီစီတွေကတော့ဒါနှလုံးဟိုမကောင်းတဲ့စီတွေပိုများပြီးတော့နှလုံးသွေးကြောကျင်းမှုဇာခိုင်တို့ပိုများတယ်ဆိုပြီးတော့ဆရာတို့တွေ့ရှိထားတာရှိတယ်
ဒီနေ့ဒါစားသုံးတဲ့အစီပမာဏတွေမှာကျန်းမာရေးနဲ့မညီညွတ်တဲ့အစီပမာဏတွေများလာပြီးဆိုရင်နောက်ဆက်တဲ့ယောဂါတွေဖြစ်ဖို့အခွင့်အရေးတွေများလာမှာပါနှလုံးသွေးကြောကျင်းယောဂါနဲ့နှလုံးသွေးကြောပိတ်ယောဂါတွေဖြစ်ပေါ်မှုဟာကျန်းမာရေးနဲ့မညီညွတ်တဲ့အစီတွေစားသုံးတာနဲ့ဆက်စပ်မှုရှိနေတယ်လို့အထွေထွေယောဂါအထူးဆရာဝန်ကြီးတဦးဖြစ်သူဒေါက်တာပမောက္ခဒေါက်တာဦးသိန်းမြင့်ကပြောပါတယ
်ဒီနှလုံးသွေးကြောကျင်းသွေးကြောပိတ်ယောဂါနဲ့ပတ်သက်အဓိကတော့နှလုံးသွေးကြောထဲမှာအစီတွေစုလာပြီးသွေးကြောကျင်းပြီးသွေးကြောပိတ်တာပါဆိုတော့သူ့ကိုမဖြစ်အောင်ဆိုတော့သူကကျန်းမာတော့နေထိုင်မှုပုံစံကိုစနေထိုင်ရပါမယ်အဓိကခွဲပြောလို့ရှိရင်အစားရယ်အတောက်ရယ်အနေထိုင်ရယ်ထိမ့်သိမှုရယ်ဆိုပြီး၄ဘိုင်းပြောလို့ရပါတယ်အစားဘိုင်းဆိုင်ရာမှာပြောမယ်ဆိုရင်ကျွန်တော်တို့ကခုနပြောသလိုပဲချိုလုံးနဲ့အစားအစာတွေငံလုံးနဲ့အစားအစာတွေအစီများလုံးနဲ့အစားအစာတွေပြေဝစီတို့ပြန်ကြော်စီတို့ပါတဲ့အစားအစာတွေရှောင်ကျင်ရပါမယ
်အစီစားတာများပြီးအဝလုံယောဂအခြေအနေအထိရောက်လာခဲ့မယ်ဆိုရင်စီချိုသွေးချိုယောဂဖြစ်ဖို့အခွင့်အရေးတွေလည်းများလာမှာဖြစ်ပါတယ်ခနာကိုအဝမလွန်စေဖို့အတွက်ကိုလက်လှုပ်ရှားလေ့ကျင့်ခန်းတွေလုပ်ဆောင်ပေးဖို့လိုသလိုကျန်းမာရေးနဲ့မညီညွတ်တဲ့အစီအစဉ်ကိုလျှော့စားပြီးအမြင်ထက်များတဲ့အစားအစာတွေကိုများများစားသုံးပေးဖို့လိုတယ်လို့မြန်မာနိုင်ငံဆရာဝန်အသင်းအထွေထွေတင်ပြမှုဖြစ်သူဒေါက်တာဦးဝင်းစောကပြောပါတယ
်။နောက်ပြီးတော့ကိုခန္ဓာမဝအောင်ကျွန်တော်တို့ထိန်းဖို့တော့လိုအပ်ပါမယ်။ကိုခန္ဓာကိုရှိတဲ့ရှိတဲ့အဲဒီအလေးချိန်အတိုင်းရှိဖို့လိုတယ်။ကျွန်တော်ပြောတဲ့ body mass index ပေါ့ကိုခန္ဓာရဲ့သိပ်သည်းဆနှုတ်အတိုင်းလေးရှိနေဖို့တော့ လိုအပ်ပါတယ်အစားအသောက်မှလည်းအရင်များများပါတဲ့အစားအသောက်တွေကိုစားပါပြေဝစီတွေကိုကျွန်တော်တို့လျှော့စားပြီးဖို့လည်းလိုအပ်မှာဖြစ်ပါတယ
်ဥမာကြီးကင်ဆာယောဂါဖြစ်စေတဲ့အကြောင်းအရာတွေထဲမှာလည်းကျမရင်းနဲ့မညီညွတ်တဲ့အစီတက်တွေကိုစားသုံးခြင်းကအကြောင်းအရာတစ်ခုဖြစ်ပါဝင်နေတာပါကျမရင်းနဲ့မညီညွတ်တဲ့အစီတွေကိုရှောင်ကျဉ်လိုက်မယ်ဆိုရင်ဥမာကြီးကင်ဆာယောဂါဖြစ်ဖို့အခွင့်အရေးတချို့ယုံနေတော့နိုင်တယ်လို့ဒေါက်တာဦးမောင်ကျွန်နိုင်ကပြောပါတယ်အဲ
့တော့ဥမာကြီးကင်ဆာဒီဆရာတို့ကာကွယ်လို့ရတဲ့ကင်ဆာမျိုးစားတွေမှာမပါတော့လေဖြစ်နိုင်ကြီးချော့ချလို့ရတဲ့အတွက်ကြောင့်လို့เนาะဖြစ်နိုင်ကြီးချော့ချတဲ့အခါမှာလေဆန်တဲ့ကင်ဆာတွေလိုပါပဲကျွန်တော်ဆေးလေးရက်ဂုံးကိုရှောင်ကျဉ်မယ်အစီနဲ့အချို့ကိုရှောင်ကျဉ်မယ်เนาะအသေးရက်ဒီနံငါးကိုပို့ပြီးစားမယ်ကိုလက်လှူရှားကျမ်းမာကြီးလေးချိန်ခံလှူခြင်းအပြင်ကိုရဲ့ခန္ဓာကိုယ်လေးချိန်ကိုကျန်းမာတဲ့လေးချိန်မှာထိန်းသိမ်းထားမယ်စိတ်ဖြစ်စီမှုလျှော့ချမယ်ဆိုရင်ဒီဥမာကြီးကင်ဆာဖြစ်ပွားနိုင်ခြေကိုဆက်ပြီးလျှော့ချနိုင်တဲ့အတွက်မြည်သူမဆိုးဒီချက်တွေကိုလိုက်နာဆောင်ရွက်တင်ပါတယ
်ကျန်းမာရေးနဲ့မညီညွတ်တဲ့အစီအတက်တွေကိုစားသုံးမှုလျှော့ချပြီးအမြင့်တက်ကြွယ်ဝတဲ့ဟင်းနှင်းဟင်းရက်တွေကိုများများစားပေးရင်ကျန်းမာရေးအတွက်အကျိုးကျေးဇူးတွေအများကြီးရစေနိုင်တယ်လို့ဆရာဝန်တွေကပြောကြတာပါဟင်းနှင်းဟင်းရက်တွေကိုစားသုံးတဲ့အခါမှာလည်းပုသက်ဆေးတွေဓာတ်မြေဩဇာတွေဓာတုဗေဒဆေးတွေကင်းစင်တဲ့ဟင်းနှင်းဟင်းရက်တွေဖြစ်အောင်ကြိုးစားဖို့လိုပါတယ်ကျမရင်းနဲ့ညီညွတ်တဲ့ဟင်းနှင်းဟင်းရက်တွေရရှိလာစေဖို့အတွက် organic cycling နေနဲ့အယောင်ဆိုင်တွေကိုအားပေးအားမြောက်ပြုဖို့လိုတယ်လို့ညောင်လေးပင်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဖြစ်သူဒေါက်တာဦးမြင့်သိန်းကပြောပါတယ
်ဒီပြုနေတာကျွန်တော်တို့ညောင်လေးပင်မြို့နယ်ထဲမှာဆိုလို့ရှိရင်အသီးအနှံ specific ဘူးဟာအင်မတန်ကိုကောင်းပါတယ်ကျွန်တော်တို့ဆရာနေမှာမဖရဲဖြစ်ဖြစ်မုံလာဖြစ်ဖြစ်ဟိုမုံလာဥပြောလာပန်းကော်ဖီစသဖြင့်ဒါမျိုးတွေကလည်းအတော်များများ specific ပါတယ်ဒီလိုထွက်ရှိအောင်ဟိုတဲ့အတွက်လည်းပဲကျွန်တော်တခြားနေတွေကိုဒီပို့ရတာရှိပါတယ်။ပြီးတော့ဒီဟာဒီပေါ်မှာကျွန်တော်တို့တက်မြောစွာသုံးဆွဲတာတို့ကုသစီသုံးဆွဲတာတို့ကိုဟိုလိုအပ်တဲ့လောက်ပဲထားပြီးတော့ဟိုဒါတွေကိုသုံးမယ်ဆိုလည်းပဲဖြစ်ပါတယ်။နောက်တစ်နည်းကကျွန်တော်တို့ဒီပြုနေတာမှာပဲ organic အရောင်းဆိုင်ဆိုတော့ငငတော်ကဖွင့်လာတာရှိပါတယ်။အဲဒီ organic အရောင်းဆိုင်ကလည်းဒီ organic ဟိုစိုက်တဲ့လူတွေအတွက်ကိုတို့ခက်ပေါက်ရအောင်ကျွန်တော်ဈေးခွက်ရအောင်လုပ်ပေးထားတာရှိပါတယ်။ဒါမျိုးတွေကိုကျွန်တော်တို့တိုင်းပြည်ထဲမှာနည်းနည်းလုပ်ဖို့လိုပါတ
ယ်။ကျမရင်းနဲ့မညီညွတ်တဲ့အစီအတက်တွေကိုစားသုံးမှုများလာမယ်ဆိုရင်နှလုံးသွေးကြောဆိုင်ရာယောဂါတွေ၊သွေးတိုးယောဂါ၊အဝါလုံယောဂါ၊ဆီးကျူသွေးကျူယောဂါနဲ့ကိစ္စယောဂါတွေဖြစ်ဖို့အခွင့်အရေးများလာတာကြောင့်မကောင်းတဲ့အစီစားသုံးမှုတွေကိုတတ်နိုင်တဲ့များလျှော့ချရှောင်ကျဉ်သင့်တဲ့အကြောင်းသတင်းပေးပို့လိုက်တာဖြစ်ပါတယ်။ကျွန်တော်တန်းစောပ
လူလူနဲ့ကျမ်းမာရေးကဏ္ဍကိုနားဆင်ခဲ့ရတာပါရှင်။ VOA မြန်မာပိုင်းရဲ့ပုံထုံးနေ့ညပိုင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုတော့ဥကြော်စန္ဒရဲ့မြန်မာအရေးသုံးသပ်ချက်ကိုတင်ဆက်ပေးမှာပါ။ဒီမိုကရေစီအတွင်ကူးပြောင်းရာမှာရွေးကောက်ပွဲကျင်းပပြီးမဲပေးယုံနဲ့ပြီးသွားတာမဟုတ်ပဲစိတ်ဓာတ်အတွေးခေါ်ပြောင်းလဲဖို့အရေးကြီးတယ်။ဥရောပဒီမိုကရေစီနိုင်ငံကြီးတွေမှာရာစုနှစ်နဲ့ချီကြာမြင့်ခဲ့တယ်လို့သမိုင်းပညာရှင်ဒေါက်တာအောင်ခင်ကသူ့ရဲ့စိတ်ဓာတ်တော်လိုင်းရေးစာအုပ်မှာရေးပါတယ်။မြန်မာနိုင်ငံဒီမိုကရေစီကိုပြောင်းရဲ့အလားအလာကိုဘယ်လိုရှိပါသလဲ။ဦးအောင်ခင်နဲ့ဦးကျော်ဆန္ဒတို့ဆွေးနွေးသုံးသပ်ထားပါတယ်ရှင
်။ကျောင်းဦးအောင်ခင်ခင်ဗျာအခုကျွန်တော်ဒီတပတ်မှာတော့ဆရာရေးပြီးမကြခင်ကထုတ်ဝေတဲ့စိတ်ကြတော်လှန်ရေးဆိုတဲ့စာအုပ်နဲ့ပတ်သက်ပြီးတော့မင်းများဆွေးနွေးလိုပါတယ်။ဒီစာအုပ်ကအဓိကကတော့ဒီမိုကရေစီဖြစ်ထွန်းရေးအတွက်သေဦးဆန္ဒစနစ်ဖြစ်ဖြစ်အာဏာရှင်စနစ်ဖြစ်ဖြစ်ဖြုတ်ချပြီးတော့ချက်ချင်းဖြစ်မလာဘူးဥရောပနိုင်ငံတွေရဲ့သမိုင်းမှာလည်းပဲနှစ်ပေါင်းရာစုနှစ်ချီပြီးကြာမြင့်ခဲ့တယ်ဆိုပြီးတော့ဒီသာထတွေ့ရပါတယ်ဆိုတော့ရာစုနှစ်ချီပြီးဖြစ်ပေါ်တိုးတက်လာတဲ့ဖြစ်ထွန်းမှုတစ်ချက်ကိုစရတော်လှန်ရေးဆိုတော့တော်လှန်ရေးဆိုတဲ့စကားကနည်းနည်းမပြင်းထန်ဘူးလားဆရာ revolution ဆိုတာ evolution ဖြစ်ပေါ်တိုးတက်မှုလို့သိရင်လားဆရာ
အဲဟိုနေ့ပေါ်ဗျာဟိုစနေဟောင်းတစ်ခုလုံးကိုဖြိုချပြီးတော့အစ်စ်နဲ့အစားထိုးတာပေါ့အဲ့လိုမျိုးဖြစ်ဖို့ကလည်းကဲဒီဒီရေရာတော့လူဖွဲ့စည်းမှာတစ်ခုလုံးကိုဖယ်ပြီးနောက်တစ်ခုအစ်စ်ထိုးဖို့ဆိုတာမလွယ်ဘူးအရင်ဟောင်းကရှိနေတော့အရင်ဟောင်းကနေပဲပြန်ပြီးတော့ဖြစ်လာမှာပဲဆိုတော့ဒီတော်လာရေးဆိုတဲ့ဇာတ်လည်းကျွန်တော်တို့ community ကနေပမာယူမှာတော့စတာပါဗျာဒီနောက်တိုင်းမှာလည်းဒီ community အများဆုံးတုံးတာပဲသူတို့ကအရင်ကစနေဟောင်းကြီးကိုကိုဖြိုးချပြီးတော့စနေတည်းနဲ့အထိုးပြင်မယ်ဆိုပြီးလုပ်တာပဲလုပ်တော့သူတို့တဲမှာလည်းအခုဒါလုတ်လို့မရဘူး။မတရုတ်ပြည်မှာလည်းသူဒီစနေကြီးဖြုတ်ချမယ်ဆိုပြီးလုတ်ပြီးတော့အခုဟိုနိုင်ငံရေးကတော့ကြာနေတယ်။စီးပွားရေးကတော့သူတို့အရင်တော့အင်မတန်မုန်းတိခဲ့တဲ့အရင်ရှင်စနေကိုကွန်မြူနီကပြန်ပြီးလက်ခံနေတာပဲလေ။ဆိုတော့ဒီဥစ္စာတွေကတဖြည်းဖြည်းတဖြည်းဖြည်းနဲ့ဟို evolution ကတော့ပုံပြီးမှမယ်တင်တယ်။အဲ့တော့ evolution နေရာနာနဲ့နေတာနဲ့ဒါပဲကွာပဲပေါ့လေ။ဆိုတော့ဒီအားလုံးအစားထိုးဖြစ်ဖို့ကတော့မလွယ်တော့ဘူးစီတဲ့ခုခေတ်မှာ
ဟုတ်ကဲ့ နောက်တစ်ခုကမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဆရာလွှမ်းခြုံပြီးတော့သုံးသပ်တာပြောရတဲ့အထက်မှာဆိုတော့မြန်မာနိုင်ငံမှာဗတိသရခေတ်ပြီးတော့ကိုလိုနီလောက်ကိုကျောက်သွားတယ်အဲ့ဒီကာလမှာ1930မြန်မာနိုင်ငံအဥပဒေရတာ90ဌာနအုပ်ချုပ်ရေးဆိုပြီးတော့လုပ်ခဲ့တဲ့ခေတ်တစ်ခေတ်ရှိခဲ့ပါတယ်1940ပြောင်းခဲ့တယ်ပေါ့လေဆိုတော့အဲ့ဒီခေတ်ဒီမိုကရေစီကဆရာဘယ်လိုမြင်ပါလဲဆရာအဲ့ဒါအ
ဲ့ဒီဥစ္စာတော့ကျွန်တော်ဟိုလေ့လာမိတော့ကတော့အင်္ဂလိပ်ကအိန္ဒိယမှာလို့ပေါ့ဗျာဒါယာကီသူတို့ဒီအုပ်ချုပ်ရေးမှာအင်္ဂလိပ်နဲ့ဟိုဒေသခံရွေးကောက်တင်မြောက်ထားတဲ့ဒေသခံနဲ့လက်တွဲအုပ်ချုပ်ရေးနဲ့ဒီသူတို့သုံးတဲ့ဒီဒီမိုကရေစီသဘောတရားကိုဟိုဗမာပြည်မှာသူဟိုမြေတောင်မြောက်ပြည်ကိုသူတို့စိတ်ကူးတာပဲဆိုတော့ဒီကအချိန်လိုတယ်ပေါ့ဗျာအချိန်လိုတော့ဟိုဗမာအမျိုးသားရေးလှုပ်ရှားမှုကလည်းဟိုတော်တော်ပြင်းထန်ပေါ့ဗမာကနည်းနည်းရောက်တိဖြစ်တာပေါ့ဗျာဟိုဟိုပြင်းထန်တာဟိုစူးညံလှုပ်ရှားပြီးတော့လာတဲ့အခါကျတော့အချိန်ယူပြီးတော့အသွင်ပြောင်းဖို့ဆိုတာကျွန်တော်တို့ရှိပါတယ်တိတ်ပြောမရှိခဲ့ဘူးဆိုရင်ဒီကိုလိုနီကိတ်ကလည်းအင်္ဂလိပ်ကအဲ့လိုလုပ်ပြီးတော့အရှင်ပြီးတော့အသွင်ပြောင်းဖို့လုပ်တဲ့အချိန်မှာစစ်ဖြစ်ပြီးတော့အကုန်လုံးဒါပြီးပြက်ကုန်တာပေါ့ဗျာဆိုတော့ဒီလောက်အထိအောင်ကျွန်တော်တို့ကအတွေ့အကြုံမရှိခဲ့ဘူးဗျာအဲ့တော့ဒီအသွင်ပြောင်းတဲ့အတွေ့အကြုံဆိုတာဥပမာအိန္ဒိယကြည့်ရင်အိန္ဒိယကအတွေ့အကြုံရှိတယ်ကျွန်တော်တို့ကအိန္ဒိယနဲ့တွဲထားတာဆိုတော့အိန္ဒိယမှာဟိုအခုတည်းကဒီဒီအင်္ဂလိပ်တီထားခဲ့တဲ့ဒီမိုကရေစီစနစ်ကိုသူဆက်လက်ပြီးတော့ကျင့်သုံးနိုင်နေတယ်ပေါ့ဗျာကျွန်တော်တို့ဘဘာယူကမကျင့်သုံးနိုင်တော့ဘူ
းအဲ့ဒီမှာကျွန်တော်အများအားစဉ်းစားတခုအိန္ဒိယမှာလည်းပဲ ethnic diversity ဘာသာစကားလူမျိုးရေးကွဲပြားမှုပိုးဆိုးတာဇာတ်စနစ်အဲ့ဒါတွေရှိနေရတော့အဲ့ဒါကိုသူတို့ဘယ်လိုကျော်လွှားနိုင်ခဲ့ပြီးတော့ကျွန်တော်မြန်မာနိုင်ငံရဲ့အဲ့ဒီခွဲခြားတဲ့စိတ်တွေကအဲ့လောက်ပြင်းထန်လို့လားဆရာ
အိန္ဒိယလောက်တောင်မှကျွန်တော်တို့ရှိမှာမပြင်းထန်ပါဘူးဒါပေမဲ့ဘာဖြစ်လို့ဒီလိုဖြစ်တယ်ဆိုတော့ဟိုကာယကရှင်တွေကတော့ပိုပြီးမှာပေါ့ဗျာဒီတိုင်းနာမှာဗမာမှာလဲဟိုဗမာပြည်မှာဗမာကြီးစိုးမှုပဲအများကြိုးစားနေတာဟုတ်ဗျာဆိုတော့ဗမာကြီးစိုးတဲ့အချိန်ကိုနိုင်ငံတော်တည်ထောင်နေဆိုပြီးတော့ဗမာယူဆတာဟုတ်ဗျာအဲ့တော့ဗမာနိုင်ငံတော်တည်ထောင်နေပထမနိုင်ငံတော်ဒုတိယအဲ့ဒါကြီးအားလုံးကဗမာတိုင်းနာတွေကိုနှိမ်ထားတဲ့အချိန်ကာလတွေပေါ့ဗျာဆိုတော့တိုင်းနာတွေကအဲ့ဒီအချိန်ကလည်းမတို့ကြခဲ့ဘူးပေါ့ဗျာဆိုတော့အခုတော့တိုင်းနာတွေကပြန်ပြီးတော့ဟိုလို့ချတက်ချလာတဲ့အခါမှာသူတို့ဘယ်လိုပြန်လောက်အောင်မှမသိဖြစ်နေတယ်လို့ကျွန်တော်တင်တာပဲ
ဆိုတော့ဒီတိုင်းရင်းသားတွေရဲ့အခွင့်အရေးအတွက်ပြဿနာဖြစ်နေတာ ਨੇ လူ့အဖွဲ့အစည်းတစ်ခုလုံးဒီမိုကရေစီဖြစ်ပေါ်တိုးတက်မဲ့လမ်းကြောင်းဟာတလန်းတည်းသွားနိုင်ပါလားဆရာအတူသွားမှာလားသူတို့မျိုးတစ်ခုတစ်ခုများထိတ်တိုက်ဟန်တာဖြစ်စေမဲ့သဘောရှိပါလ
ားအရင်ဆုံးကတော့ဟိုဗိုလ်ချုပ်အောင်ဆန်းတို့လွတ်လပ်ရေးရတဲ့အချိန်တုန်းကတော့ဒီလွတ်လပ်ရေးယူတာဒီတိုင်းရင်းသားအစီလုံးမှုပြနိုင်မှာမာအင်္ဂလိပ်ကပြေးမယ်ဆိုလို့ဒီပင်လုံးကြီးလာကလေးတို့ဒီပြစ်လာတာပေါ့ဗျာဆိုတော့ဒီဟာခဏလှုပ်ထားတဲ့အစီအစဉ်ပဲအဲဒီခဏလှုပ်ထားတဲ့အစီအစဉ်ကိုအကောင့်အထည်မပေါ်နိုင်ဘူးမပေါ်နိုင်မင်းနဲ့ဆိုတော့ဒီတဲမှာ community agitation ကလည်းပါတယ်ဆိုတော့ community ကလည်းလှုပ်ရှင်အောင်နေတော့ဒီဘုမလွတ်လိုက်ရေးပေါ့ဗျာဟိုအင်္ဂလိပ်ကသူပြန်ပြီးတော့ဖြစ်ပြီးတဲ့အခါမှာတပည့်ညီညီအောင်တို့လှုပ်မယ်ဘာလှုပ်မယ်ဆိုပြီးလှုပ်တော့၃လနှစ်နေလွတ်လပ်ရေးပြီးမယ်ဆိုတော့ဗိုလ်ချုပ်အောင်ဆန်းတို့ကမလိုချင်ဘူးတစ်နှစ်အတွင်းရမယ်ဆိုတော့ community ကလည်းဒါတစ်နှစ်အတွင်းရေးချက်ချင်းပေးရမယ်ပါကြတဲ့ဆိုတော့အခုနောက်ပိုင်းပြန်ကြည့်မယ်ဆိုတော့တစ်နှစ်အတွင်းလွတ်လပ်ရေးရတယ်နဲ့၃လနှစ်ရတာနဲ့ဘာမှမတူဘူးဆိုတော့ဟိုမလေးရှားတို့ဘာလို့ဗမာပြည်နဲ့အများကြီးနောက်ကျပြီးလွတ်လပ်ရေးရတာပဲအဲဒါဗမာပြည်ရဲ့သားနေတယ်ဆိုတော့ဟိုအဲ့လိုမျိုးတွေပေါ့ဗျာအရင်တော့ကရေတို့အမြင်နဲ့ကြည့်ပြီးလှုပ်လာပြီးနဲ့ရေရှိမှာအကုန်လုံးအလားတက်ဖြစ်ကုန်တာပဲ
ဟုတ်ကဲ့ဒီမှာသမိုင်းအချက်လက်တစ်ခုကျွန်တော်မေ့ချင်ပါတယ်ဆရာမြန်မာသမိုင်းနဲ့ပတ်သက်ပြီးတော့အင်္ဂလိပ်ကတော့စစ်ပြီးတော့ပြန်လဲလွန်ရေးလုပ်မယ်လှုပ်ပြီးတော့မှတဖြည်းဖြည်းလွတ်လပ်ရေးပြေးမယ် dominion status မှာပထမနေမလားဆိုတာစဉ်းစားရဲဆိုပြီးတော့အထောက်အထားတချို့တွေးရပါတယ်အဲ့ခါဗိုလ်ချုပ်အောင်ဆန်းကတော့သူကနေချင်တယ်သူ့ပြင်မဲ့လဲအဲ့ဖဆာပလာတွေကသူရဲ့ကြီးနှစ်လူရအောင်ဆန်းမင်းအဲ့လိုလုပ်နေမယ်ဆိုရင်တိုင်းပြည်ဟာကွန်မြူနတီလက်ထက်ကျသွားလိမ့်မယ်မင်းတနေ့အတွင်းအောင်တောက်မှဖြစ်မယ်ဆိုပြီးတော့သူ့ကိုပြောပြသိမ့်သွင်းကြလို့ပေါ့လေသူအဲ့ဒီဘက်ကိုပါသွားတယ်သူလိုချင်ခဲ့တာကတော့တကယ်တော့ dominion status နဲ့အရင်နေချင်တယ်လို့ကျွန်တော်အထောက်အထားတစ်ခုဖတ်ဖို့ပါတယ်ဆရာဘောအဲ့ဒါကိုဘယ်လိုသဘောပါလဲ
ဟုတ်တယ်ကျွန်တော်အဲ့ဒီမှာဟိုဘူရောအောင်စားရလဲသူလုပ်ချင်တိုင်းလုပ်လို့မရဘူးသူ့နောက်ကလူတွေလည်းတောက်ဆိုတာလည်းသူအထိုက်ရောက်သူလက်ရောတဲ့သဘောရှိတာပေါ့ဗျာသူကတော့ you know what ASEAN ni yori phwe bu daw tu you know ga le ya tu sait khu shi de lu so ai kek ka tu wa a mya yi advance phit de tu wa so lo tu a ni ne pyaung le nai mi ne tu naw ka lu di ya ma pyaung le nai mu so bo ma ai kek ka bo ma nai ngai yi tama de ye di yo mi tu myo chi sait da ne tai me khai me ho tat me phyat me di ya lwe lu သူတို့မှာအသိဉာဏ်သိရှိတာမဟုတ်ဘူး။ဥပမာဆိုရင်ဒီအဲ့ဒီမှာဟိုဥနုခေကပေါ့ဗျာ။ဟောဒီပတ်စပလာအဖွဲ့လေးကနေပြီးတော့သူဟိုအမေရိကန်ကိုစစ်ကြည်ကြံရမယ်။ပါညာနဲ့ဆိုပြီးတော့တခါဟိုရင်ဆုတ်တော်တာတွေဖြစ်သေးတယ်ဗျာ။ဟောဥနုကဒါကြီးမဖြစ်နိုင်ပါဘူး။ဒီဟာလေးရဲ့သွားလို့လို့ပဲဖြစ်နေဆိုတော့တယောက်ကပြောတယ်ဒီဒါင်းနဲ့စစ်ကြည်ညာဇတိလေးတောင်ကြည်ညာလို့မရဘူးလားလို့ပြောတယ်။အဲ့တော့စစ်ကြည်ညာလေးဆိုဇတိသွားချင်တော့အဲ့လိုမျိုးတို့ကရပဲလို့ထင်းတာတို့ရဲ့အတွေ့အကြုံကလေးတွေးပေါ့ဗျာအခုလိုက်ဒီကလေးတွေးတွေကရှိသေးတယ်ဗျာတော့အဲ့ဒီအစားကျွန်တော်ပြောရဲဆိုလိုတဲ့ဒီစိတ်သက်တွန်လိုင်းရေးဆိုစိတ်သက်ပြောင်းလဲဖို့ပဲစိတ်သက်ပြောင်းလဲဖို့ကတော်တော်ခက်တယ်ဆိုတော့ဟိုကိုတဲ့အရင်တော့ငငယ်ဆုံးကကိုနဲ့မတည့်တဲ့လူကြီးလာရင်ပြန်ပြီးတော့ခေါ်ခေါ်ပြောပြောလုပ်ဖို့တောင်လွယ်တာမဟုတ်ဘူးဆိုတော့ဒီကိုနဲ့မတည့်တဲ့လူပြန်တက်အောင်ပွားဖို့ဆိုတော့လွယ်တာမဟုတ်ဘူးမတည့်တဲ့လူနဲ့ပြန်ခဲ့တဲ့အခါမှာအင်တာစိတ်ချမ်းသာစရာကောင်းတယ်။ဆိုတော့ဒါဟုတ်လူတွေကလည်းပြီးတယ်။ဒါပေမဲ့တကယ်တကယ်ကမလုံးနိုင်ဘူး။ဟု
တ်ကဲ့။ဆိုတ
ော့အဲ့ဒီပြည်ထောင်စုနိုင်ငံရေးကျတော့အင်တာကြီးသွားတာပေါ့ဗျာ
။အဓိကအဖြစ်ကတော့ခေါင်းဆောင်ပိုင်းမှာဒီလိုစိတ်ဓာတ်မျိုးမဖြစ်ဖို့လို့မထင်ပါရဲ့။အခုမြန်မာနိုင်ငံရဲ့လက်ရှိခေါင်းဆောင်ပိုင်းကဆရာဘယ်လိုသုံးသပ်လို့ပါလဲအဲ့နဲ့ရှင်ကြီး။အ
ဲ့ခေါင်းဆောင်ပိုင်းကတော့အခုကျွန်တော်မြင်လာတော့ခေါင်းဆောင်ပိုင်းမှာရပ်သားဘက်ကတော့ဒေါ်စန်းစုကြည်နေရာကိုဆက်ခံမဲ့လူတွေအခုရောက်တဲ့ကနေပြီးတော့ကျွန်တော်တို့မြင်သိနေပြီကျွန်တော်တို့တော့မမြင်သေးဘူးဘသူသေးဆိုတာကိုခံမှန်းလို့ရသင့်နေပြီဒါကြီးလည်းမရသေးဘူးဆိုတော့ဟိုခေါင်းဆောင်ပိုင်းမှာလည်းပဲကျွန်တော်တို့မမမအရင်တော့အာနာရှင်စနစ်ဆိုတာတယောက်ပြောရင်အကုန်လက်ခံတယ်မမမမပေါ့ဗျာဆိုတော့အဲ့ဒီဟာမျိုးကဟိုမမကြီးမလည်းဟိုတပြေးတပြေးနဲ့အစင်လာကြီးလို့ဖြစ်အယိုးဆွဲလာတာပေါ့ဗျာဆိုတော့အဲ့ဒါလေကျွန်တော်ရဲ့အားနည်းရစ်ပဲအဲ့မှာဟိုကျွန်တော်အဲ့ဒီစာအုပ်ထဲမှာလည်းကျွန်တော်ပြောထားတယ်ကျွန်တော်အသံလွှင့်ဆောင်ပါတစ်ခုမှရေးထားတယ်အဲ့ဒီ2013ခုနှစ်ကအဲ့ Lutheran World Federation ဆိုတာပမာပြည်အယတ္တအဖွဲ့တွေကိုလာလေးလာတော့အယတ္တအဖွဲ့တွေထဲမှာလူတူဦးကသာဆုံးဖြတ်တာကိုနာခံတဲ့အချက်ရှိတယ်အဲဆုံးဖြတ်ထဲမှာပါဝင်ဆွေးနွေးပြီးတော့အခွင့်အလမ်းတိတ်ပြီးတော့မယူကြဘူးတဲ့ပြောရဆိုရမှာပြောရဆိုရမရှိဘဲနဲ့ငြိမ်းခံနေတဲ့အတွက်ဒီအပြာလာဆွေးနွေးမှုမရှိဘူးဆိုပြီးတော့သူတို့ရေးထားတယ်အဲ့ဒါသာမာအယတအဖွဲ့အစည်းလေးစီဒီ civil society ဒီမှာဖြစ်နေတာဆိုတော့အဲ့ဒီမှာ article လေးဖြစ်တဲ့လူပေါ့ဗျာညာပညာထက်မြက်သူသူကပြောတဲ့လူသူကပဲဆွေးနွေးမှုသွားတာပဲဗျာဆိုတော့နိုင်ငံရေးမှာလည်းကျွန်တော်မြင်တော့အဲ့လိုဖြစ်နေတယ်အဲဒေါ်စားစုကြည်ကိုဒီ intellectually မမိနိုင်တဲ့လူမရှိဘူးပေါ့ဗျာသူကခုနကတော့လို့အဖေအရှင်နဲ့သူ့ရဲ့ဒီမျိုးမျိုးဇာတိရလည်းရှိသေးတယ်။တော့အဲ့ဒါနဲ့လည်းဖြစ်တယ်။သူကဒီ intellectuality ဆိုသူများလည်းပို့ပြီးတော့ဝင်ပြီးတော့သူ့ကိုကြော်နိုင်တဲ့လူမရှိတော့ပြန်ပြောအခုတော့အရာဖက်မှလည်းသူတယောက်တည်းအုပ်ချုပ်တယ်လို့ဖြစ်နေတာပေါ့
မြန်မာနိုင်ငံရဲ့ဒီမိုကရေစီအတွင်းကူးပြောင်းရေးအလားအလာနဲ့ပတ်သက်ပြီးတော့ဦးအောင်ခင်နဲ့ဦးကျော်ဆန္ဒတို့ရဲ့ဆွေးနွေးတုံ့သက်ချက်ကိုနားဆင်ခဲ့ရတာပါရှင်။အခုတော့လာမယ့်စနေနေ့ည9:00နာရီတိုင်းလေးလိုက်အစီအစဉ်မှာဘာအကြောင်းတွေဆွေးနွေးကြမလဲဆိုတာနားဆင်ကြည့်ကြရအောင်ပါ။သောတာရှင်များရှင်။ရှခိုင်ပြည်နယ်ကတိုက်ပွဲတွေအတွင်းစစ်ရာဇဝတ်မှုလူခွင့်ရေးချိုးဖောက်မှုတွေကြုံနေရတယ်ဆိုတဲ့ဆွတ်ဆွဲချက်တွေနဲ့အတူနိုင်ငံတကာကဝေဖန်မှုတွေဖိအားတွေလည်းတကြောပြန်ထွက်ပေါ်လာနေပါတယ်။တပူပေါ်နပူဆင့်ကြုံနေရတဲ့ရခိုင်ပြည်နယ်အရေးဖြည့်ရှင်းရမှာအနာနဲ့ဆေးမတွေ့နိုင်ပဲဖြစ်နေပါသလားဆေးနေမတွေ့ရလားကုစားဖို့မကြိုးစားကြတာလားဘာတွေအားနည်းချက်ရှိနေတယ်လဲဆိုတာတွေကို POA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ POA ရဲ့ဖုန်းနံပါတ် 0932312555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အသံဖိုင်နယ်ပဲဖြစ်ဖြစ် POA ရဲ့ email လိပ်စာ burmese@poanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ POA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။ဒီနေ့ညတရရလေးနဲ့အစီအစဉ်ကကျေဆွပါတယ်ရှင်။တရရလေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါတယ်ရှင်။အခုတော့အပတ်စဉ်အားကစားကဏ္ဍရဲ့အလဲပါ POA ရဲ့
တပတ်အတွင်းထူးခြားတဲ့အားကစားသတင်းတွေနဲ့ဘောလုံးလောကထူးခြားတဲ့သတင်းတွေကိုကိုရနိုင်ကစူးစီးတင်ဆက်ပေးထားပါတယ်ရှင်
ပါပါကျွန်တော်ရန်နိုင်ပါ VOA ရဲ့တပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ကာတာနိုင်ငံမှာကျင်းပမဲ့2022ကမ္ဘာဖလားဘောလုံးပွဲမှာပြိုင်မဲ့အသင်းအရေးအတွက်ကို FIFA ကမ္ဘာဘောလုံးအဖွဲ့ချုပ်ကဆုံးဖြတ်လိုက်ပါပြီဂျမန်ရှုံးထွက်ဖလားဘောလုံးဖိုင်နယ်မှာတော့ Bayern Munich အစင်ကအနိုင်ရပြီးတော့အမပေးချန်ပီယံဆုရောရှုံးထွက်ဖလားတွေကိုပါတပြိုင်တည်းရသွားခဲ့ပါတယ်ဒီနေ့ Open Tennis ပြိုင်ပွဲမှာတော့နာမည်ကြီးတချို့စောစောစီးစီးရှုံးပြီးတော့တိုင်ဝဲကနေထွက်သွားကြရဖြစ်ပါတယ်ဒီလိုတစ်ပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဗျာကာတာနိုင်ငံမှာကျင်းပမဲ့2022ကမ္ဘာဖလားကိုတော့အသင်းတွေထပ်မတိုးပဲငကိုတိုင်းဆက်ထားဖို့ဆုံးဖြတ်လိုက်ပါပြီဒီဘောကမ္ဘာဘောလုံးဖွဲ့ချုပ်က2022ကမ္ဘာဖလားကို48သင်းအထိမတိုးပဲအရင်လို32သင်းပဲဆက်ပြီးထားသွားမှာဖြစ်တယ်ဆိုပြီးတော့ပြီးခဲ့တဲ့သတင်းပတ်အတွင်းမှာဆုံးဖြတ်လိုက်တာပါစောပိုင်းတုန်းကတော့ FIFA ကမ္ဘာဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌ Gianni Infantino ကအသင်းတွေထပ်တိုးပြီးတော့ကာတာနဲ့အိန္ဒိယနိုင်ငံတွေကိုလည်းပူးတွဲအင်ရှင်အဖြစ်နဲ့ကျင်းပဖို့စဉ်းစားခဲ့တာပါအသင်းတွေထိုးလိုက်ခြင်းအပြင်ကမ္ဘာဖလားဝင်ခွင့်ရတဲ့နိုင်ငံတွေပုံများလာပြီးတော့ကမ္ဘာဖလားကိုလူတွေပို့ပြီးစိတ်ဝင်စားလာနိုင်တယ်ဆိုပြီးအဲ့လိုအသင်းတွေထပ်တိုးဖို့စဉ်းစားခဲ့တာပါဒါမှလည်းအရှေ့လက်ပိုင်းဒေသမှာကာတာနဲ့အိန္ဒိယနိုင်ငံတွေကြားဖြစ်နေတဲ့နိုင်ငံရေးပြဿနာတွေနဲ့တခြားအချက်တွေကြောင့်အခုချိန်မှာအသင်းတွေတိုးချဲ့တာကိုမလုပ်ဖို့ဆုံးဖြတ်လိုက်တယ်ဆိုပြီးတော့ FIFA ကကြေညာပါတယ်2026ကမ္ဘာဖလားကိုတော့အမေရိကန်ကနေဒါနဲ့မက္ကဆီကိုသုံးနိုင်ငံကအင်ရှင်ဖြစ်ပူးတွဲခြင်းပါမှာဖြစ်ပြီးတော့အဲ့ဒီခါမှာတော့48သင်းတိုးချဲ့သွားဖို့အခက်အခဲမရှိနိုင်ဘူးလို့သုံးသပ်နေကြပါတယ်ခင်ဗျာရုရှားနိုင်ငံကတော့ FIFA ဥက္ကဋ္ဌကြီး Gianni Infantino ကိုရုရှားနိုင်ငံရဲ့ဂုဏ်သုဆောင်စုကိုချီးမြှင့်လိုက်ပါတယ်2018ကမ္ဘာဖလားဖြစ်လာအောင်လှုပ်ဆောင်တဲ့နေရာမှာ Mr. Infantino ပါဝင်ကူညီခဲ့တာကြောင့်သူ့ကို2023ရဲ့နေ့ကအခုလိုဂုဏ်သုဆောင်စုချီးမြှင့်ခဲ့တာပါရုရှားအနေနဲ့အကောင်းဆုံးကဖလားကိုလက်ခံကျင်းပပေးခဲ့တဲ့အတွက်လဲရုရှားနိုင်ငံကိုကျေးဇူးတင်တယ်ဆိုပြီးတော့ FIFA ဥက္ကဋ္ဌ Infantino ကပြောပါတယ
် Thank you dear president
ခင်ဗျားတို့ရုရှားနိုင်ငံကကမ္ဘာကြီးကိုမိတ်ဆွေတွေလိုနှွေးထွေးစွာကြိုဆိုပြီးရေရှည်တည်တတ်နိုင်မဲ့ဆက်ဆံရေးကိုတည်ဆောက်နိုင်ခဲ့ပါတယ်ကျွန်တော်တို့အနေနဲ့ရုရှားနိုင်ငံနဲ့ပတ်သက်ပြီးအများကြီးပြောစရာတွေပြောချင်တာတွေရှိပေမဲ့အခုလောလောဆယ်မှာကျေးဇူးတင်ကြောင်းပဲပြောပါရစေ
2018ကမ္ဘာဖလားကိုရုရှားနိုင်ငံကမျိုးကြီး17မျိုးမှာကျင်းပခဲ့ပြီးတော့အောင်မြင်တဲ့ပြိုင်ပွဲတစ်ခုလည်းဖြစ်ခဲ့ပါတယ်ဒီကမ္ဘာဖလားမှာတော့ပြင်သစ်အသင်းကဘိုးဆွဲပြီးတော့ကမ္ဘာချန်ပီယံဖြစ်ခဲ့တာပါခင်ဗျာပိုယဟမင်းကြီး Francis ကတော့မိဘတွေအနေနဲ့လူငယ်တွေကိုအားကစားရဲ့တန်ဖိုးဘောလုံးရဲ့တန်ဖိုးကိုတည်လာအောင်သင်ပေးဖို့ကိုတိုက်တွန်းလိုက်ပါတယ်ပြီးခဲ့တဲ့မေလ24ရက်နေ့ကဗာတီကန်ခန်းမကြီးမှာလုပ်ခဲ့တဲ့အခမ်းအနားတွင်သူကအဲ့လိုတိုက်တွန်းလိုက်တာပါSoccer We Love လို့နာမည်ပေးထားတဲ့ဒီအခမ်းအနားကိုတော့ကမ္ဘာကျော်ဘောလုံးသမားတွေနဲ့နီးပြားတွေအပါအဝင်ဘောလုံးဝါသနာရှင်9000ကျော်တက်ရောက်ခဲ့ပြီးတော့ပိုယဟမင်းကြီးနဲ့တွေ့ဆုံခဲ့ကြတာဖြစ်ပါတယ်။ဂျမန်ရှုံးထွက်ဖလားဘောလုံးပြိုင်ပွဲမှာတော့ Bayern Munich က RB Leipzig ကို3-0ဂိုးမရှိနဲ့နိုင်ပြီးတော့ချန်ပီယံဖြစ်သွားပါတယ်။ Bayern အတွက် Lewandowski က2ဂိုး၊ Coman က2ဂိုးသွင်းခဲ့တာပါ။ဒါကြောင့် Bayern Munich အသင်းဟာဒီနှစ်ပြည်တွင်း Bundesliga အမှတ်ပေးချန်ပီယံဆုနဲ့ရှုံးထွက်ဖလားနှစ်ခုလုံးကိုရသွားခဲ့ပါတယ်။ဂျမန်မှာဘိုင်ယန်ကပြည်တွင်းဖလားနှစ်ခုရသွားခဲ့ပြီးမဲ့စပိန်မှာတော့ဘာစီလိုနာအသင်းဟာလာလီဂါမပေးချန်ပီယံဆုတစ်ခုနဲ့ပဲနှစ်သိမ့်လိုက်ရပါတယ်။စပိန်ရှုံးထွက်ဖလားကိုပေါ်ဒယ်ရီဖိုင်နယ်ကိုစနေနေ့ကကစားကြတာမှာဗလန်စီယာကဘာစီလိုနာကို2-0နဲ့နိုင်ပြီးတော့ရှုံးထွက်ဖလားကိုဘိုးဆွဲသွားတာပါ။ချန်ပီယံလိဆီမီဖိုင်နယ်မှာလီဗူးကိုရှုံးပြီးတော့ဖိုင်နယ်နဲ့လွဲချော်ခဲ့ပြီးတဲ့နောက်အခုတစ်ခါမှလည်းစပိန်ရှုံးထွက်ဖလားကိုပါလက်လွတ်လိုက်ရတဲ့အတွက်နီးပြားဗာဗာရီပေါ်မှာပြားတွေများပြီးဝေဖန်သံတွေတိုးလာနေပေမဲ့အသင်းဥက္ကဋ္ဌကြီးကျိုးဆက်ဘာတိုမူကတော့နီးပြပေါ်မှာပဲအပြစ်ပုံမချတင်ဘူးဆိုပြီးတော့ပြောထားပါဗျာ။ Manchester United အသင်း Trouble လို့ခေါ်တဲ့플ာသုံးလို့ရတဲ့20ပြည့်အထိမ်းအမတ်တရဘောလုံးပွဲကိုတော့ Milan 26ရက်နေ့က Old Trafford မှာကစားခဲ့ကြပါဗျာ။ Man United Bayern တို့ရဲ့1999 Europa Champions League Final ဟာ Milan 26ရက်နေ့တနင်္ဂနွေနေ့က20ပြည့်ခဲ့တာပါ။မန်ယူနီးပြကြီး Ferguson နဲ့တူရှမိုက်ကယ်နဲ့ David Beckham ပါဝင်အဲ့ဒီအချိန်တုန်းကမန်ယူရဲ့ကံတွင်ကစားသမားဟောင်းကြီးတွေအကုန်နီးပါးပါဝင်ခဲ့ကြပြီးတော့ Bayern ဘက်ကလည်း Lothar Matthäus အပါဝင်အဲ့ဒီတုန်းကကစားသမားတွေအထောက်အများပါဝင်ခဲ့ပါတယ်ဒီပွဲမှာ Manchester United က Bayern ကို5-0မရှိနဲ့နိုင်ခဲ့ပါတယ်မန်ယူတက်ဂိုးတွေကိုတော့ Solskjaer, Jürgen Klopp, Bart, Saha နဲ့ Beckham တို့ကသွင်းပေးခဲ့တာပါဒီပွဲကနေရတဲ့ရန်ကုန်ငွေတွေကိုတော့ Manchester United Foundation ကိုလှူဒါန်းသွားမယ်ဆိုပြီးတော့သိရပါတယ်ခင်ဗျာ PSG ဥက္ကဋ္ဌကာလီဖီကိုတော့အဂရီလိုက်စားမှုတွေနဲ့စုံစမ်းစစ်ဆေးနေတယ်လို့ပြည်သူသတင်းတွေကမေလ23ရက်နေ့ကဖော်ပြပါတယ်2019ကမ္ဘာပြေခုံပြိုင်ပွဲကိုကာတာနိုင်ငံကအရှင်ဖြစ်ခွင့်ရဖို့ကြိုးပမ်းမှုနဲ့ဆက်ဆက်ပြီးတော့သူ့ကိုစစ်ဆေးမေးမြန်းနေတာလို့ပြည်သူတရားရေးနဲ့တခြားသတင်းရင်းမြစ်တွေကဆိုပါတယ်ဒီ2019ကမ္ဘာပြေခုံပြိုင်ပွဲကိုတော့ဗြိတိန်နိုင်ငံလန်ဒန်မြို့ကအရှင်ဖြစ်ကျင်းပခွင့်ရခဲ့တာဖြစ်ပါတယ်ပဲမျိုးမှာကျင်းပနေတဲ့ပြင်းစစ် Open Tennis ပြိုင်ပွဲမှာတော့အမျိုးသမီးဘက်မှာနာမည်ကြီးကစားသမားတချို့ပြိုင်ပွဲကနေစောစောစီးစီးထွက်လာရပါပြီ။တနင်္ဂနွေနေ့ကတော့ Jamnika Angelikova ဟာရုရှားနိုင်ငံကကမ္ဘာအဆင့်81ရှိတဲ့ Anastasia Potapova ကို 6-6 နဲ့ရှုံးပြီးတော့ပထမဆင့်မှာပဲပြိုင်ပွဲကထွက်လာရသလိုဒုတိယနေ့ကလည်းဒိမနိုင်ငံက Caroline Wozniacki ဟာရုရှားက Veronika Kudermetova ကို 6-3-3-6-3-6 နဲ့ရှုံးပြီးတော့ပြိုင်ပွဲကနေထွက်လာရပါတယ်။ဒါပြင်လက်ရှိကမ္ဘာအဆင့်6ဖြစ်တဲ့ Czech နိုင်ငံက Wimbledon Champion ဟောင်း Petra Kvitova နဲ့လက်မောင်းဒဏ်ရာကြောင့်ပြိုင်ပွဲကနေနှုတ်ထွက်သွားပါတယ်။မျိုးသမီးဘက်မှာနံပါတ်ကြီးတချို့ပြိုင်ပွဲကထွက်ခဲ့ရပေမဲ့မျိုးသားဘက်မှာတော့ Switzerland ကနံပါတ်ကြီး Roger Federer က Italy က Lorenzo Sonego ကို 6-6-6-4 နဲ့3ပွဲပြတ်နိုင်သွားပါတယ်။ဒါဟာ Federer အတွက်တော့၄နှစ်အတွင်းမှာပထမဆုံးအကြိမ်ဖြစ်တဲ့ပြင်းစစ် Open ကိုပြန်ကစားရလဲဖြစ်ပါတယ်ဗျာ။2020 Tokyo Olympic ပြိုင်ပွဲမှာတော့လက်ဝဲပွဲတွေကိုထည့်သွင်းဖို့နိုင်ငံတကာ Olympic Committee ကအကြံပြုပြောကြားလိုက်ပါတယ်။လက်ဝဲပြိုင်ပွဲတွေအနေနဲ့ Olympic ပြိုင်ပွဲတွေအတွင်းမှာစက်ပြီးရှင်ပြိုင်သွားဖို့ IOC ကအကြံပြုခဲ့ပေမဲ့ဂျော်ဒန်လက်ဝဲအဖွဲ့ချုပ် AIBA ကတော့ဖြတ်သိမ်းတင်တယ်ဆိုပြီးတော့ပြောပါတယ်။ IOC ဥက္ကဋ္ဌ Thomas Bach ကတော့
We wanted to ensure that on the one end
လက်ဝဲအားကစားအနည်းနဲ့အားကစားသမားတွေရဲ့အကျိုးအတွက်ရည်မှန်းပြီးဒီနေ့ဆုံးဖြတ်ချက်ကိုချလိုက်တာဖြစ်ပါတယ်။ကျွန်တော်တို့အနေနဲ့ကတော့လက်ဝဲအားကစားတွေကိုသူတို့ရဲ့အိမ်မက်တွေအတိုင်းအိုလံပစ်ပြိုင်ပွဲမှာပါဝင်ခွင့်ရသည်ဖြစ်ပါတယ်
။လက်ဝဲပြိုင်ပွဲတွေကိုအိုလံပစ်ပြိုင်ပွဲတွေအတွင်းမှာဆက်ပြီးတော့ရှင်ပြိုင်သွားဖို့ IOC ကအကြံပြုလိုက်ပေမဲ့အပြော်ရန်လက်ဝဲအဖွဲ့ချုပ် AIBA ကိုတော့ဖျက်သိမ်းတင်တယ်ဆိုပြီးတော့ပြောပါတယ်။တိုကျိုအိုလံပစ်ပြိုင်ပွဲကိုတော့လာမယ့် 2020 ဇူလိုင်လ 24 ရက်နေ့ကနေ August 9 ရက်နေ့ထိကျင်းပသွားမှာဖြစ်ပါတယ်ခင်ဗျာ။
ဒီဘက်တွင်အားကစားသတင်းတွေကိုကိုရန်နိုင်တင်ဆက်တော်တာပါ။မနေ့ပြန်ကြတာပြင်းနဲ့မနေ့ပိုင်းထုတ်လွှင့်ချက်တွေမှာတော့အခုညပိုင်းမှာနာဆင်ရတဲ့အစီအစဉ်တွေကိုပြန်ပြီးတော့နာဆင်ကြမှာပါ။လိုက်တိုမီတာ30 40 48 50တို့ကနေဖန်ယူနာဆင်နိုင်ပါတယ်။ဒါနဲ့မက VOA ကနေအခုအတန်လွှင့်နေတဲ့တနအိစာအစီအစဉ်အားလုံးကိုလည်းအစီအစဉ်ပြီးပြီးချင်းမြန်မာစံတော်ချိန်ည10နာရီနဲ့7နာရီအထိအစအဆုံးပြန်ပြီးတော့နာဆင်နိုင်ပါတယ်ရှင်။ခုတော့ကြားရှိနေတဲ့အချိန်တွင်သတင်းအချင်းချုပ်ကိုကောင်းလင်းဦးကပြောပြပေးပါဦး။
အမေရိကန်သမ္မတဒေါ်နယ်ထရန့်ပေါ်အရေးယူဖို့စဉ်းစားခဲ့တာမျိုးမရှိတဲ့အကြောင်း2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဂျာဝင်စစ်ဖက်မှုပေါ်22လကြာစုံစမ်းမှုတွေနဲ့ပတ်သက်လို့အထူးစုံစမ်းရင်းမှုရောဘတ်မူလာကပထမဆုံးအကြိမ်ဖြစ်ဒီကနေ့အများပြည်သူကိုပြောဆိုလာမှာထည့်သွင်းပြောဆိုသွားပါတယ်။ဒီဟာရဲ့ဌာနရဲ့လမ်းညွှန်ချက်တွေအရသမ္မတတယောက်ကိုရာဇဝတ်ကြောင်းနဲ့အရေးယူလို့မရတဲ့အတွက်ထည့်သွင်းစဉ်းစားခဲ့ခြင်းမရှိတဲ့အကြောင်းပြောဆိုလိုက်တာပါ။သမ္မတအနေနဲ့ရာဇဝတ်မှုကျူးလွန်ခဲ့ခြင်းရှိမရှိဆိုတာကိုဆုံးဖြတ်နိုင်တဲ့အခြေအနေမရှိကြောင်းလည်းပြောဆိုသွားပါတယ်။2016သမ္မတရွေးကောက်ပွဲမှာထရန့်နဲ့စီယွန်ယူဖော်ဝင်နေရုရှားနဲ့ပူးပေါင်းကြံစည်ခဲ့တဲ့ထောက်ထားတစုံတရာမတွေ့ခဲ့ရတဲ့အကြောင်းလည်းအထူးစုံစမ်းရေးမှူးကမှတ်လာတဲ့စုံစမ်းမှုတွေဆုံးသက်ခြင်းမှာပြောဆိုထားပါတယ်။ဒါမှမဟုတ်ဆာမျက်နှာ448မျက်နှာရှိတဲ့အစီရင်ခံစာမှာသမ္မတကိုအရေးယူဖို့အကြံပြုတိုက်တွန်းထားတာမျိုးလည်းမပါဝင်ခဲ့ပါဘူး။ရခိုင်လက်နက်ကိုင်တပ်ဖွဲ့အေအေနဲ့တိုက်ပွဲတွေအတွင်းမြန်မာစစ်တပ်ကစစ်ရာဇဝတ်မှုတွေကျူးလွန်နေကြောင်းနိုင်ငံတကာလူ့ကိုယ်ရေးလှုပ်ရှားမှုဖွဲ့ Amnesty International ရဲ့အစီရင်ခံစာတစ်ခုကဖော်ပြလိုက်ပါတယ်။ဇန်နဝါရီလ4ရက်နေ့လွတ်လပ်ရေးနေ့မှာရခိုင်တပ်မတော်အေအေကရခိုင်ပြည်နယ်မှာရှိတဲ့ရဲကင်းစခန်းတစ်ချို့ကိုစီးနင်းတိုက်ခိုက်ခဲ့ပြီးတော့မြန်မာစစ်ရဲ့ခွင့်ပြုချက်အရစစ်တပ်ကလိုင်းလံချေမှုန်းတဲ့စစ်စင်ရေးတွေအတွင်းပုံပြင်မဲ့တပ်ဖြတ်မှုဖမ်းဆီးမှုညှဉ်းပန်းနှိပ်စက်မှုတွေပါဝင်လူ့ကိုယ်ရေးချုပ်ဖောက်မှုတွေကျူးလွန်ခဲ့တာဖြစ်တဲ့အကြောင်းလည်းဖော်ပြထားတာပါ။ဒီခိုင်ပြည်နယ်ကတကြောပြန်စစ်စင်ရေးမှာမြန်မာစစ်တပ်ဟာအရသားတွေပေါ်ချင်းချောက်တဲ့လူရဲတွေကိုတမင်တသက်ကျူးလွန်နေတဲ့အကြောင်းလည်း Amnesty International အဖွဲ့ရဲ့ရှေ့နယ်ရှစ်တောင်အာရှဆိုင်ရာဒါရိုက်တာ Nicholas Buckling ကဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာပြောဆိုထားပါတယ်။ဒီလနဲ့ကင်တပ်ဖွဲ့ဘက်ကလည်းအရသားတွေကိုဖမ်းဆီးရပါဝင်လူခွေရေချုပ်ပေါင်းမှုတချို့ရှိခဲ့တဲ့အကြောင်းဖော်ပြထားတာပါ။လူညာမိုးစင်းတွေပေါ်ရက်ဆက်ချမ်းချုပ်တဲ့လူရဲတွေကျူးလွန်နေတာနည်းနည်းမပြည့်ခင်ပါပဲ။ရခိုင်ပြည်နယ်မှာနောက်တစ်ချိန်လူခွေရေချုပ်ပေါင်းမှုတွေကျူးလွန်နေတာဖြစ်တယ်လို့လည်း MSC International အဖွဲ့ကပြောဆိုထားပါတယ်။2019ဩဂုတ်လတုန်းကရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့ရဲကင်းစခန်းတွေကိုစီးနင်းတိုက်ခိုက်ခဲ့ရပါလေ။အလားတူလူခွေရေချုပ်ပေါင်းမှုကျူးလွန်ကြောင်းဆွတ်ဆွဲချက်တွေထွက်ပေါ်ခဲ့မှုပါပဲ။
တဲ့အချင်းချက်ကိုကောင်းလင်းဦးပြညာပေးခဲ့တာပါရှင်။ င်တင်ညအတွက်အစီအစဉ်ထုတ်လုပ်ခြင်းမှုကကိုဇော်ဝင်းလိုင်းဖြစ်ပြီးအသံဖတ်အင်ဂျင်နီယာကတော့ဇူဘီယာအယ်ထေဖြစ်ပါတယ် VOA American အသံရမနက်ဖက်အစီအစဉ်တွေကတော့မြန်မာစံနှုန်းချိန်မနက်6နာရီနဲ့9နာရီထိလိုင်းဒိုမီတာ30နဲ့40 48တို့ကနေဖန်ယူနာဆင်နိုင်ပါတယ်သတ္တရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျမ်းမာရှင်လာပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမနန်းလောပါ
This program has come to you from the Voice of America, Washington.